Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်းကိုတော်ရရှင်နေပိုင်ဆိုင်နိုင်ကြပါစေခင်ဗျာ။ VOA American တိုင်းရင်2016ခုနှစ်စက်တင်ဘာလ14ရက်ဗုဒ္ဓနေ့မနေ့ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနူမီတာ3040 49တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်မကတော့ဆုမြတ်မောင်ပါရှင်ဗြိတိန်နိုင်ငံကနေခီးဆက်လာတဲ့ဒေါအောင်ဆန်းစုကြည်ဟာမကြခင်ချိန်မှာပဲဝါရှင်တန်မြို့တော်ကိုရောက်လာတော့မှာဖြစ်ပါတယ်အမေရိကန်ရဲ့တန်ခတ်အရေးယူမှုတွေကိုဘယ်လောက်ထိဖယ်ရှားသင့်မလဲဆိုတဲ့ဒေါအောင်ဆန်းစုကြည်ရဲ့အမြင်ကိုသမ္မတဩဘားမားကနားထောင်ဖို့စိတ်အားတန်နေတယ်လို့အင်ဂျီရောတာဝန်ရှိသူတွေကပြောပါတယ်ဒီလိုမျိုးထိတ်တန့်သတင်းတွေကိုတော့မနက်နာချမ်းနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံပေါ်ပြစ်ဒဏ်ခတ်ပိတ်ဆို့မှုအလုံးရုပ်သိမ်းဖို့အမေရိကန်အစိုးရကအစင်းသင့်မဖြစ်သေးပါဘူ
း We're not ready to pull back all those sanctions yet. Some remain in place and we always retain the right to continue.
အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်မတ်ထိုနာပြောသွားတာပါဒီအကြောင်းသတင်းတွေအပြီးမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူဒေါအောင်ဆန်းစုကြည်ရဲ့မကြခင်နိုင်ယူပန်းအတွင်စတင်တော့မယ့်အမေရိကန်ခီးစဉ်အကြောင်းတွေနဲ့ပတ်သက်လို့ဇက်တိုက်တင်ဆက်သွားဖို့ရှိပါတယ်အခုတော့ဗိုလ်တုနေမနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မနန္ဒာချန်တို့ကပြောပြပေးပါအောင်ဗျာ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာကျမတို့အတန်လွှင့်ပြီးမကြခင်အချိန်ကြာရင်ဒီအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကိုရောက်ရှိလာတော့မှာဖြစ်ပါတယ်ဒီကနေ့ဗိုလ်တုနေမှာသမ္မတဘရက်အိုဘားမားနဲ့အင်ပြူတော်မှာတွေ့ဆုံမှာဖြစ်ပြီးတော့မြန်မာနိုင်ငံဒီမိုကရေစီအပြောင်းလဲတွေဖြစ်လာစေရေးချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုတော်တော်များများကိုဒီအမေရိကန်ကဖယ်ရှားခဲ့ပြီးဖြစ်ပေမဲ့ကျန်ရှိတဲ့ပြစ်မှတ်ထားတန်ခတ်မှုတချို့ကိုဒီအမေရိကန်ကဘလောက်အထိဖယ်ရှားသင့်မလဲဆိုတော့ဒေါအောင်ဆန်းစုကြည်ရဲ့အမြင်ကိုသမ္မတဩဘားမားကနားထောင်ဖို့စိတ်အားတန်နေတယ်လို့အင်ပြူတော်တာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံအုပ်ချုပ်ရေးနဲ့ဥပဒေပြုရေးတွေမှာစစ်တပ်ရဲ့အခန်းကဏ္ဍကပါဝင်နေဆဲဖြစ်တာမို့စစ်တပ်ခေါင်းဆောင်တွေဘက်ကဒီမိုကရေစီအပြောင်းအလဲတွေပိုလှုပ်လာအောင်လို့တွန်းအားပေးတဲ့အနေနဲ့ပိတ်ဆို့တန်ခတ်မှုတွေဆက်ရှိနေတဲ့လို့မြန်မာအရေးလှုပ်ရှားနေတဲ့အဖွဲ့တွေနဲ့လူ့အခွင့်အရေးအဖွဲ့တွေကသမ္မတဩဘားမားစီကိုအိတ်ဖွင့်ပေးစာပေးပို့ထားပါတယ်အမေရိကန်ရဲ့အရေးယူတန်ခတ်မှုတွေဟာမြန်မာပြည်သူတွေအတွက်အထောက်အကူဖြစ်မဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေအပေါ်အတားအဆီးဖြစ်မှာမျိုးအင်ဂျီရောကမလိုလားဘူးလို့သမ္မတဩဘားမားရဲ့လက်ထောက်လဲဖြစ်အမျိုးသားလုံခြုံရေးဒုတိယအကြံပေးလဲဖြစ်တဲ့ဘန်ရိုးစ်ကပြောကြားခဲ့ပါတယ်။ဝါရှင်တန်မြို့တော်မှာအင်္ဂါနေ့တုန်းကကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲတစ်ခုမှာမစ္စတာရိုးစ်ကပြောကြားခဲ့တာမှာဒီကိစ္စနဲ့ပတ်သက်လို့ဒီမြန်မာအစိုးရရဲ့သဘောထားအမြင်ကိုအမေရိကန်အစိုးရဘက်ကသိရဖို့တိတ်ပြီးတော့အရေးကြီးတယ်လို့ပြောကြားခဲ့ပါတယ်။အခုမကြာခင်ရောက်လာမဲ့ဒေါအောင်ဆန်းစုကြည်ရဲ့ဝါရှင်တန်မြို့တော်ခီးစဉ်အတွင်းမှာဒုတိယသမ္မတဂျိုးဘိုင်ဒန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီတို့အပြင်တခြားအစိုးရအရာရှိတွေလွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။အမေရိကန်စီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးအဖွဲ့နဲ့အမေရိကန်စီးပွားရေးအာဆီယံစီးပွားရေးကောင်စီတို့ပူးတွဲပြီးတော့ပြုလုပ်တဲ့ညစာဧကန်ပွဲကိုလည်းဒေါအောင်ဆန်းစုကြည်တက်ရောက်ပါလိမ့်မယ်။ဒါအပြင်ဒီအမေရိကန်အောက်လွှတ်တော်ဆိုင်ရာဒီမိုကရေစီရေးရာမဟာမိတ်အဖွဲ့ဒီမိုကရေစီပါတနာရှစ်နဲ့ဒီမိုကရေစီမြင့်တင်ရေးဆောင်ရွက်နေတဲ့အဖွဲ့တွေပူးပေါင်းစီစဉ်တဲ့လွှတ်တော်ပွဲတစ်ခုကိုလည်းစက်တင်ဘာ15ရက်နေ့မနေ့ပိုင်းမှာတက်ရောက်ဖို့ရှိပါတယ်။ဝါရှင်တန်မြို့တော်ခီးစဉ်ပြည်နော်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်ဖို့အတွက်နယူးယောက်မြို့ကိုခီးဆက်မှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဝါရှင်တန်မြို့တော်ကိုရောက်လာမယ့်နေ့မှာပဲဩစာညောင်းတဲ့အမေရိကန်အထက်လွှတ်တော်အမတ်ဘန်ဂါဒန်နဲ့ဂျော်မက်ကိန်းတို့ကဒီမြန်မာနိုင်ငံကနိုင်ငံရေးအပြောင်းအလဲတွေနဲ့ဖွံ့ဖြိုးတိုးတက်ရေးကိုထောက်ခံတဲ့ဥပဒေကြမ်းတစ်ခုကိုလွှတ်တော်ကိုတင်သွင်းခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စစ်ပွဲရေးပိတ်ဆို့တန်ခတ်မှုအားလုံးကိုပြန်ရုပ်သိမ်းဖို့အဆင်သင့်မဖြစ်သေးဘူးလို့အမေရိကန်နိုင်ငံသားရေးဌာနကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဗြိတိန်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုထွက်ခွာလာချိန်မှာပဲအမေရိကန်နိုင်ငံသားရေးဌာနကစက်တင်ဘာလ13ရက်နေ့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းလက်ထောက်ပြောခွင့်ရပုဂ္ဂိုလ်မတ်တိုနာကဒေါအောင်ဆန်းစုကြည်ရောက်လာမှာကိုအမေရိကန်ပြည်ထောင်စုအနေနဲ့ကြိုဆိုကြောင်းနဲ့လက်ရှိအမေရိကန်ကချမှတ်ထားတဲ့စစ်ပွဲရေးတန်းခတ်အရေးယူမှုတွေရုပ်သိမ်းရေးအမေရိကန်အစိုးရရဲ့သဘောထားနဲ့ပတ်သက်ပြီးတော့ပြောကြားခဲ့တာဖြစ်ပါတယ်။စစ်ပွဲရေးပိတ်ဆို့မှုတွေကိုရုပ်သိမ်းပေးတယ်ဆိုတာဟာမြန်မာအစိုးရဘက်ကဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေရှိလာနေတယ်လို့အမေရိကန်ကယူဆတဲ့အချိန်ရုပ်သိမ်းပေးတာဖြစ်ကြောင်းပိတ်ဆို့အရေးယူထားမှုအားလုံးကိုပြန်ရုပ်သိမ်းဖို့အတွက်တော့အဆင်သင့်မဖြစ်သေးသလိုတချို့တော့ဆက်ပြီးကြံနေအောင်မှဖြစ်တယ်လို့လည်းမတ်တိုနာကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာတိုးတက်မှုတွေရှိလာနေတယ်ဆိုတာမှန်ပေမဲ့လှုပ်ဆောင်စရာတွေလည်းအများကြီးကြံနေသေးတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းမှာအဲ့ဒီကိစ္စတွေကိုလည်းအလေးပေးဆွေးနွေးကြမှာဖြစ်တယ်လို့မတ်တိုနာကအင်္ဂါနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။
ဒေါအောင်ဆန်းစုကြည်ဟာဗြိတိန်နိုင်ငံကနေအင်္ဂါနေ့ညနေပိုင်းမှာထွက်မလာခင်အစောပိုင်းကတော့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေရဲ့အမတ်တဆယ်ဒေါင်းနလန်နေအိမ်မှာတွားရောက်တွေ့ဆုံခဲ့ပါတယ်။လ လူတိုင်းအတွက်ကောင်းမွန်တဲ့လူမှုအသားဝိုင်းတစ်ခုကိုဖန်တီးဖို့နိုင်ဖို့မှာလောက်ကိုင်းခွင့်လန်းတွေဖန်တီးရေးကောင်းမွန်တဲ့ကျန်းမာရေးဆောင်ရှားမှုတွေပေးနိုင်ရေးနဲ့ပညာရေးစနစ်ကိုပြုပြင်ပြောင်းလဲရေးတွေမှာနောက်ထပ်တိုးတက်မှုတွေရှိအောင်လုပ်ဖို့ကအရေးကြီးတယ်ဆိုတာကိုအမျိုးသမီးခေါင်းဆောင်နှစ်ဦးတွေးဆအပြီးမှသဘောတူခဲ့ကြပါတယ်မြန်မာစစ်တပ်ရဲ့လူခွေရေးချိုးဖောက်မှုတွေရှိနေစေကိစ္စတွေနဲ့ပတ်သက်လို့ဆိုရင်လည်းအကြောင်းဝင်ကြီးချုပ်မေကပြောကြားခဲ့တယ်လို့ဝင်ကြီးချုပ်ယုံကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြခဲ့ပါတယ်။ EU ဥရောပသမဂ္ဂတွေကနေဗြိတိန်ခွဲထွက်မဲ့ကိစ္စနဲ့ပတ်သက်လို့လည်းအချုပ်အားဖြင့်ဆွေးနွေးခဲ့ကြပြီးတော့ဗြိတိန်နိုင်ငံဟာကမ္ဘာအလယ်မှာတကားဖွင့်ထားပြီးဆက်လက်ထိတွေ့ဆက်ဆံသွားဖို့အရေးကြီးတယ်ဆိုတာကိုသဘောတူခဲ့ကြပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ဗြိတိန်အစိုးရကစတာလင်ပေါင်း118မီလီယံသုံးဆွဲနေတဲ့အပေါ်ဒေါအောင်ဆန်းစုကြည်ကဗြိတိန်ဝန်ကြီးချုပ်ကိုကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။ဝန်ကြီးချုပ်ထရီဇာမေကလည်းမြန်မာနိုင်ငံတိုးတက်ရေးအတွက်နောက်ထပ်အကူအညီတွေပေးဖို့အဆင်သင့်မယ်ဆိုတာအတည်ပြုခဲ့တဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်ဟာဗြိတိန်နိုင်ငံရဲ့နိုင်ငံတကာဖွံ့ဖြိုးရေးဌာနဝန်ကြီးပရတီပတဲလ်နဲ့လည်းတွားရောက်တွေ့ဆုံပါတယ်။ဗြိတိန်အနေနဲ့မြန်မာနိုင်ငံဘက်ဆောင်ဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်မဲ့ကဏ္ဍတွေမှာအကူအညီတွေပေးသွားမယ့်အကြောင်းပြောကြားခဲ့တဲ့အကြောင်းကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်ကတော့မြန်မာနိုင်ငံမှာဒီပညာရေးကျန်းမာရေးအိမ်တွင်းအသက်မွေးပညာရက်လူစွားအရင်းမြစ်ဖွံ့ဖြိုးတိုးတက်ရေးတခါဒီအလောက်ကိုင်းအခွင့်အလမ်းတွေဖန်တီးပေးနိုင်ရေးစတဲ့ကဏ္ဍတွေမှာအခုအညီတွေပို့ပြီးတော့ပေးစီခြင်းတယ်လို့ပြောကြခဲ့တယ်လို့ဖော်ပြထားပါတယ်ရှင
် VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဟောဒူးနေမနေ့ဖက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အမေရိကန်သမ္မတရာထူးကိုဆက်ခံဖို့နိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်ဟာအရေးအချင်းအရှိဆုံးသူဖြစ်တယ်လို့သမ္မတဘဲရက်အိုဘားမားကထပ်ပြီးတော့ထောက်ခံပြောကြားခဲ့ပါတယ်။
I believe there has never been a man or a woman more qualified than Hillary Clinton to serve as our president.
ဘလို့အခက်အခဲအတိုက်ခိုက်တွေရှိနေပါစေလို့ဆရာရှိတာကိုခေါင်းအေးအေးနဲ့ဆက်လုပ်သွားနိုင်တဲ့ Hillary Clinton လောက် American သမ္မတတာဝန်နဲ့ထိုက်တန်သူအမျိုးသမီးတွေမှရောအမျိုးသားတွေမှပါမရှိသေးဘူးလို့သမ္မတ Obama က Philadelphia မြို့မှာလုပ်တဲ့ Hillary Clinton အတွက်မဲဆွယ်ပွဲမှာပြောကြားခဲ့တာဖြစ်ပါတယ်နမိုနီယာအဆုတ်ရောင်ယောဂါကြောင့် Hillary Clinton ဟာမဲဆွယ်မှုတွေကနေခိတအနားယူထားတာကြောင့်အင်္ဂါနေ့တုန်းကစီးယုံမဲဆွယ်ပွဲကိုသမ္မတ Obama တယောက်တည်းကပြုလုပ်သွားခဲ့ပါတယ်။ Iowa ပြည်နယ်မှာစီးယုံမဲဆွယ်နေတဲ့ Donald Trump ကတော့လှုပ်အားခတ်တာပြီးတော့အမျက်များများရအောင်ဒီ American စီးပွားရေးလုပ်ငန်းကြီးတွေကတခြားနိုင်ငံတွေမှာသွားလုပ်နေတဲ့လုပ်ငန်းတွေကိုနိုင်ငံထဲပြန်ရအောင်လုပ်မယ်လို့ကတိပြုပြောကြားခဲ့ပါတယ်။
စီးရီးယားနိုင်ငံမှာအမေရိကန်နဲ့ရုရှားရဲ့ဂျာဝင်ဆစ်ဆက်မှုနဲ့ရရှိထားတဲ့ပြစ်ခတ်ရစဲရေးဒုတိယနေ့ရောက်လာချိန်မှာပဲတည်တည်ငြိမ်ငြိမ်အခြေအနေတွေနဲ့သဘောတူညီချက်ကခိုင်မြဲနေပုံရပါတယ်။စီးရီးယားနိုင်ငံက IS အစွန်းရောက်တွေကိုတံပြန်နှိမ်နင်းရမှာအကူအညီပေးဖို့ရုရှားနဲ့အတူပူးတွဲအကောင့်ထက်ဖော်ရေးယုံဖွင့်လှစ်နိုင်မယ့်နည်းလမ်းတွေရှာဖွေနေတယ်လို့လည်းအလဲပိုင်းဒေတာဆိုင်ရာအမေရိကန်စစ်ဌာနချုပ်ကလေဒက်တက်မှုဒုတိယဗိုလ်ချုပ်ကြီး Jeffrey Harrigian ကပန်တဂွန်စစ်ဌာနချုပ်မှာရှိနေကြတဲ့သတင်းတောက်တွေကိုတယ်လီဖုန်းနဲ့အင်္ဂါနေ့ကပြောဆိုခဲ့ပါတယ်။ပထမဆင့်အနေနဲ့တိုက်ခိုက်မှုတွေကို9ရက်ကြာရပ်ဆိုင်းထားဖို့ရုရှားနဲ့ဆီးရီးယားအစိုးရကကြကြနနဆောင်ရွက်ရမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်
။ American ပြည်ထောင်စုကဒီလူဖက်များတဲ့ USNews and World Report Magazine ကနေအကောင်းဆုံး American တက္ကသိုလ်များစာရင်းကိုထုတ်ပြန်လိုက်ပါတယ်။နိုင်ငံတွေကတက္ကသိုလ်နဲ့ကောလိပ်ပေါင်း 1,800 ကိုနှိုင်းယှဉ်ပြီးတော့မှဒီနှစ်စဉ်စာရင်းကိုထုတ်ပြန်ခဲ့တာမှ Princeton တက္ကသိုလ်ကိုတနိုင်ငံလုံးမှာအကောင်းဆုံးတက္ကသိုလ်ဖြစ်တဲ့သတ်မှတ်ပါတယ်။ Harvard တက္ကသိုလ်ကတော့ဒုတိယအကောင်းဆုံးဖြစ်ပြီးတော့တတိယအကောင်းဆုံးတွေအဖြစ် Chicago တက္ကသိုလ်နဲ့ Yale တက္ကသိုလ်တို့ကိုပူးတွဲသတ်မှတ်ခဲ့ပါတယ်။အခုလိုမျိုးဒီအကောင်းဆုံးတက္ကသိုလ်တွေစာရင်းအပြင်နိုင်ငံတွေကအကောင်းဆုံး liberal arts ဘာသာရပ်တွေသင်ကြားတဲ့ college တွေတခါဒီဒေသအလိုက်အကောင်းဆုံးတက္ကသိုလ်တွေအပြင်သမိုင်းအစဉ်အလာအရလူမဲတွေသာတက်တဲ့ college နဲ့တက္ကသိုလ်စာရင်းတွေကိုထုတ်ပြန်ခဲ့ပါတယ်2019ခုနှစ်အတွက်ဒီအကောင်းဆုံး college နဲ့တက္ကသိုလ်စာရင်းပြုစုတဲ့နေရာမှာအတန်းတူရဲ့အရွယ်အစားကိုပါပထမဆုံးအကြိမ်ထည့်သွင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်ရှင်
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆူမြန်မွန်နဲ့မနန္ဒာချန်တို့ကပြောပြခဲ့ကြတာပါအခုတော့ဆက်သွယ်မေးမြန်းချက်နဲ့စူးစီးတင်ပြချက်တွေကိုနှားဆင်းရပါမယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ဟာအခုကျွန်တော်တို့အသံလွှင့်ပြီးမကြာခင်မှာပဲ ါရှင်တန်ဒီစီမြို့တော်ကိုရောက်လာမဲ့အချိန်နဲ့တိုက်ဆိုင်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့အရေးယူမှုတွေအားလုံးကိုပြန်လည်ရုပ်သိမ်းပေးဖို့အဆင်သင့်မဖြစ်သေးဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောကြားလိုက်ပါတယ်။အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြမှာပါ
။နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အမေရိကန်နိုင်ငံကိုရောက်လာတဲ့အခါလက်ရှိအမေရိကန်ကချမှတ်ထားတဲ့စီးပွားရေးတန်ခအရေးယူမှုတွေအားလုံးပြန်လည်ရုပ်သိမ်းပေးမလားဆိုတဲ့မေးခွန်းတွေမြမအရေးစိတ်ဝင်စားသူတွေအကြားထွက်ပေါ်နေတာပါ။လက်ရှိအမေရိကန်ကချမှတ်ထားတဲ့စီးပွားရေးတန်ခပိတ်ဆို့မှုတွေဟာမြမစစ်ကောင်းဆောင်ဟောင်းတွေစစ်တပ်အတိုင်းဝိုင်းနဲ့နှိစက်သူတွေခရိုနီတွေအပေါ်ပြစ်မှတ်ထားအရေးယူထားတဲ့ပိတ်ဆို့မှုတွေဖြစ်တာကြောင့်အခုချိန်မှာပြန်မရုပ်သိမ်းသင့်သေးဘူးဆိုပြီးလူ့အခွင့်အရေးအဖွဲ့အစည်းတွေကသမ္မတဘာရက်အိုဘားမားအစိုးရကိုတိုက်တွန်းနေကြတာဖြစ်ပါတယ်။စက်တင်ဘာလ23ရက်အင်္ဂါနေ့ကအမေရိကန်နိုင်ငံရဲ့ဌာနမှကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပိတ်ဆို့မှုတွေပြန်ရုပ်သိမ်းပေးရေးကိစ္စနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့သဘောထားကိုလက်ထောက်ပြောခွင့်ရမက်ဒိုနာကအခုလိုရှင်းပြခဲ့ပါတယ
်။ you know the lifting of sanctions has always been in response to what we have seen as democratic progress on the part of the Burmese government. We're not ready to pull back all those sanctions yet. Some remain in place.
စီးပွားရေးပိတ်ဆို့မှုတွေရုပ်သိမ်းပေးတယ်ဆိုတာဟာမြန်မာအစိုးရဘက်ကဒီမိုကရေစီအရေးပြုပြင်ပြောင်းလဲမှုတွေရှိလာနေတယ်လို့ကျွန်တော်တို့ဘက်ကယူဆတဲ့အခါမှာရုပ်သိမ်းပေးတာဖြစ်ပါတယ်။ပိတ်ဆို့အရေးယူထားမှုအားလုံးကိုပြန်ရုပ်သိမ်းပေးဖို့ကျွန်တော်တို့ဘက်ကအသင့်အင့်မဖြစ်သေးပါဘူး။တချို့ကဆက်ကြံနေဦးမှာဖြစ်ပါတယ်။ပိတ်ဆို့အရေးယူမှုတွေအတုံးကျတယ်လို့ကျွန်တော်တို့ဘက်ကယူဆသည်စီဝါရေးပိတ်ဆို့အရေးယူမှုတွေကိုဆက်ထားခွင့်ကျွန်တော်တို့မှာရှိပါတယ်။လူခွင့်ရေးကိစ္စမြန်မာနိုင်ငံမှာပုံမိုးပြီးတော့အင်အားတောင့်တင်းတဲ့ဒီမိုကရေစီစနစ်ပေါ်ထွန်းလာရေးစတဲ့အကြောင်းအရာတွေကိုဆွေးနွေးကြမှာပါ။မြန်မာနိုင်ငံမှာတိုးတက်မှုတွေရှိလာနေတယ်ဆိုတာမှန်ပေမဲ့လှုပ်ဆောင်စရာတွေလည်းအများကြီးကျန်ပါသေးတယ်။ဒါကြောင့်ဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်တွင်မှအဲ့ဒီကိစ္စတွေကိုအလေးပေးဆွေးနွေးကြမှာဖြစ်ပါတယ်
။ဒေါ်အောင်ဆန်းစုကြည်အနေနဲ့2013ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုကိုအတိုက်ခံခေါင်းဆောင်အဖြစ်နဲ့တစ်ခေါက်ရောက်ခဲ့ပေမဲ့အခုဒီချိန်ကတော့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ယာဒူးနဲ့နိုင်ငံတော်အကြီးအကဲတူအဖြစ်ရောက်လာခြင်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒေါ်အောင်ဆန်းစုကြည်ရောက်လာမှာကိုလိုက်လွဲစွာကြိုဆိုကြောင်းမက်ဒိုနာကပြောပါတယ
်။ We are very excited to welcome State Councilor Aung San Suu Kyi on her first visit to the United States in her new role in government after Burma's significant steps in its democratic transition.
မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပပြီးတော့ဒီမိုကရေစီနီးလမ်းနဲ့အညီအောင်မြင်တဲ့အစိုးရအပြောင်းလဲတွေလှုပ်ဆောင်ခဲ့ကြပြီးတဲ့နောက်နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်အဖြစ်နဲ့ပထမဦးဆုံးကျင်းလာရောက်တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်ကိုကျွန်တော်တို့လှိုက်လဲစွာကြိုဆိုပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမြန်မာနိုင်ငံသားတွေအတွက်အပြောင်းလဲတွေအများကြီးဖြစ်ပေါ်ခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ကျွန်တော်တို့ရဲ့ယက်တီချက်ကတော့ပြောင်းမသွားပါဘူး။လူတိုင်းတဟဇာတမျှတစွာနဲ့အတူလက်တွဲနေထိုင်နိုင်တဲ့လူတဦးချင်းစီရဲ့အခွင့်အရေးတွေပြည့်ဝစွာအသုံးချခွင့်ရှိတဲ့ငြိမ်းချမ်းပြီးတော့တရားဝါပြောတဲ့ဒီမိုကရေစီနိုင်ငံဖြစ်လာတာကိုမြင်ကြပါတယ်။ကျွန်တော်တို့ရဲ့နှစ်နိုင်ငံကြားမှာရင်းနှီးတဲ့ဆက်ဆံမှုရှိအောင်ကြိုးစားလှုပ်ဆောင်သွားကြမှာဖြစ်ပါတယ်
။ဒေါ်ဆန်းစုကြည်အမေရိကန်နိုင်ငံကိုရောက်လာမဲ့စက်တင်ဘာလ23ရက်နေ့မှာပဲအမေရိကန်အထက်လွှတ်တော်ကအထင်ကြီးအမတ်တွေဖြစ်ကြတဲ့ Republican Party ကအာရီဇိုနာပြည်နယ်အထက်လွှတ်တော်အမတ် John McCain နဲ့ဒီမိုကရက်ပါတီကမရီလန်ပြည်နယ်အထက်လွှတ်တော်အမတ်ဘင်ကာဒင်တို့နှစ်ဦးကမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာဒဏ်ခပိတ်ဆို့မှုတွေရုပ်သိမ်းပေးရေးအပါအဝင်မြန်မာနိုင်ငံရင်ဆိုင်နေရတဲ့အကဲဆတ်မှုတွေကိုအကူအညီပေးရေးရည်ရွယ်ပြီး2016ခုနှစ်မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာဥပဒေကျမ်းလို့အမည်ပေးထားတဲ့အချက်၅ချက်ပါဥပဒေကျမ်းတစ်ခုကိုလွှတ်တော်မှာတင်သွင်းခဲ့ကြပါတယ်
ကိုယ်စုံဝင်းလိုက်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာကိုယ်စုံဝင်းလိုက်တင်ပြခဲ့သလိုပါပဲဒီအမေရိကန်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီအဆင့်မြင့်အဖွဲ့ဝင်ဖြစ်တဲ့မေရီလန်းပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်ဘန်ကာဒင်နဲ့လက်နက်ကိုင်တပ်များဝန်ဆောင်မှုလုပ်ငန်းဆိုင်ရာကော်မတီဥက္ကဋ္ဌအရီဇိုနာပြည်နယ်အထက်လွှတ်တော်အမတ်ဂျွန်မက်ကင်းတို့ဦးဆောင်ပြီးမြန်မာနိုင်ငံမှာဒီမိုကရေစီတိုးတက်ရေးအတွက်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုဘယ်လိုထောက်ခံအားပေးသွားမလဲဆိုတဲ့ဥပဒေကြမ်းတစ်ရပ်ကိုအထက်လွှတ်တော်မှာအင်ကာနီကတင်သွင်းခဲ့ကြပါတယ်။အဲ့ဒီဥပဒေကြမ်းတင်သွင်းရမှာကိုယ်တိုင်ပါဝင်တဲ့အထက်လွှတ်တော်အမတ်ဘန်ကာဒင်ကိုဒေါ်လာတန်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ
။ UN Senator John McCain has introduced today a legislation to support Burma.
ထက်လွှတ်တော်မှာကာဒင်နဲ့ထက်လွှတ်တော်မှာဂျွန်မက်ကင်းတို့ဒီကနေ့ပဲမြန်မာနိုင်ငံရဲ့တမိုင်းတင်နိုင်ငံရေးနဲ့စီးပွားရေးအသွင်ကူးပြောင်းမှုကာလမှာအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုကူညီထောက်ခံအားပေးသွားမလဲဆိုတဲ့ဥပဒေကြမ်းကိုတင်သွင်းခဲ့ကြတယ်လို့သိရပါတယ်။အဲ့ဒီဥပဒေကြမ်းတင်သွင်းရခြင်းရဲ့နောက်ခံအကြောင်းကိုသိပြရစီရှင်
။ Burma has made progress towards a more democratic society. It is a country that the United States wants to encourage.
မြန်မာနိုင်ငံဟာဒီမိုကရေစီနှီးကြတဲ့လူအဖွဲ့အစည်းကိုရှောက်လန်းနေပြီဖြစ်တဲ့အတိုင်းပြုပြင်ပြောင်းလဲရေးတွေကိုအမေရိကန်ကအားပေးလိုတဲ့နိုင်ငံတနိုင်ငံလည်းဖြစ်ပါတယ်။အဓိကအကဲဆန်းမှုတွေရှိနေစေဖြစ်တဲ့အတွက်လွတ်တော်အနေနဲ့ဒီဥပဒေကြမ်းတင်သွင်းခြင်းအပြင်လက်ရှိအမေရိကန်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးတိုးမြှင့်ပြီးလမ်းဖွင့်ပေးရမှာတည်ဆဲတန်ခတ်ပိတ်ဆို့မှုတွေချမှတ်ထားတဲ့ဥပဒေဟာဆက်ပြီးတော့ထားဖို့မတင့်တော်တော့ဘူးလို့ယူဆပါတယ်။ဒါကြောင့်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ဆက်သွားတဲ့အခါနိုင်ငံတွင်းရင်ဆိုင်နေရတဲ့လူ့အခွင့်အရေးအကဲဆန်းမှုတွေကူညီဖြည့်ရှင်းပေးဖို့နှစ်နိုင်ငံဆက်ဆံရေးကိုအားဖြည့်ပေးဖို့ရည်ရွယ်ပါတယ
်။နိုင်ငံဆက်ဆံရေးကိုအားဖြည့်ဖို့ဆိုရမှာအထူးသဖြင့်ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်တွင်မှအထက်လွှတ်တော်မတ်တူအနေနဲ့2016မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာဥပဒေကြမ်းကိုတင်သွင်းခဲ့ရမှာအရေးကြီးတဲ့အချက်တချို့ကိုသိပြစီ
။ Well, the legislation recognizes that the current sanction regime between the United States and Burma was based upon a time when Burma was a much more repressive government. So it recognizes that there's going to be sanction relief granted, but also knows how do we move forward, what type of
အခုတင်သွင်းတဲ့ဥပဒေကြမ်းမှာအမေရိကန်ကမြန်မာနိုင်ငံပေါ်လက်ရှိချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဟာမြန်မာနိုင်ငံမှာဖိနှိပ်တဲ့အစိုးရတွေလက်ထက်တုန်းကချမှတ်ခဲ့တဲ့ဥပဒေတွေပါ။ဒါကြောင့်ဒီဥပဒေကြမ်းမှာဒဏ်ခတ်ပိတ်ဆို့မှုတွေကိုဖြေလျှော့ပေးဖို့အစိုးပြုထားတယ်လို့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံရဲ့စီးပွားရေးမှာအမေရိကန်အနေနဲ့ရှေ့ဆက်ပိုးပြီးတော့ထဲထဲဝင်ဝင်ပါဝင်ဆောင်ရွက်နိုင်မလဲဆိုတာကိုအစိုးပြုထားပါတယ်။ဒီဥပဒေကြမ်းမှာဒီမိုကရေစီလုပ်ငန်းစဉ်ရှေ့ဆက်ဆောင်ရွက်နိုင်ဖို့ထောက်ခံအားပေးထားတယ်လို့စီးပွားရေးအရအထောက်အကူပေးရမှာနှစ်နိုင်ငံပြည်သူတွေအချင်းချင်းပါဝင်လှုပ်ဆောင်နိုင်ဖို့အမေရိကန်စစ်တပ်နဲ့မြန်မာစစ်တပ်ဆက်ဆံရေးအပြင်နှစ်နိုင်ငံဘယ်လိုရှေ့ဆက်ပြီးတော့ဆောင်ရွက်သွားသင့်တယ်လဲဆိုတာတွေကိုတင်ပြထားပါတယ်
။တခါပိတ်ဆို့မှုတွေဖြေလျှော့ပေးဖို့ဆိုပြထားတော့အထူးသဖြင့်ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တွေမှာတချို့လူခွင့်ရေးအုပ်စုတွေကမကြသည့်မိကပဲသမ္မတဥပမာကိုသတိပေးခဲ့ပြီးတခါပိတ်ဆို့မှုတွေဆက်ထားဖို့ဒါမှလည်းဖိအားပေးနိုင်မှာဖြစ်တယ်။မြန်မာနိုင်ငံမှာစစ်တပ်ကတချို့နေရာတွေမှာအာဏာရှိစဲဖြစ်ပြီးတော့ရိုဟင်ဂျာအရေးတိုင်းရင်းသားအရေးလိုလူခွင့်ရေးပြဿနာတွေတည်းရှိနေစဲဖြစ်တယ်လို့ထောက်ပြတာတွေရှိပါတယ်။ဒီလိုသတိပေးချက်တွေပေါ့ထက်လွတ်တော်မှဘယ်လိုတုံ့ပြန်ကြမှာလဲရှင်။
There's no question that Burma has made progress in developing more open and democratic institutions. There's no question that they've made progress on protecting rights for its citizens. But it's also true that they still have a lot more they need to do. There are ethnic minority communities
that are very much in jeopardy. တိုးတက်မှုတွေရရှိနေတယ်ဆိုတာမေးခွန်းထုတ်เสียရမှာရှိပါဘူးတစ်ချိန်တည်းမှာပဲနောက်ထပ်ဆောင်ရွက်စရာတွေအများကြီးကြန့်ရှိနေသေးတာကလည်းရှင်းပါတယ်တန်းသားလူနည်းစုတွေအနေနဲ့တိတ်ပြီးတော့ဒုက္ခရောက်နေကြတယ်တချို့လူတွေလည်းနှောက်ရှက်ဖန်စီခံနေကြပါတယ်ဒါတွေကိုပြန်လဲပြီးတော့စီစစ်ဖို့လိုတယ်လို့ကျွန်တော်တို့ယူဆပါတယ်ဒါကြောင့်နောက်ထပ်တိုးတက်မှုရရှိဖို့လိုအပ်တယ်ဆိုတာထင်ရှားပါတယ်ကျွန်တော်နဲ့အထက်လွှတ်တော်အမတ်မက်ကိန်းတို့တင်သွင်းတဲ့ဥပဒေကြမ်းမှာအမေရိကန်ပြည်ထောင်စုအနေနဲ့ချွင်းချက်တွေထားပြီးတော့မြန်မာနိုင်ငံအတွက်လှုပ်ဆောင်ရမှာဖြစ်ပါတယ်။ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖြေလျှော့ရမှာလဲတိုးတက်မှုတွေဆက်လက်ရရှိမယ့်အပေါ်မှာမူတည်မှာဖြစ်ပါတယ်
။အထက်လွှတ်တော်မှအနေနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိပါသလား။တွေ့ဆုံရမှာဘယ်လိုမျှော်လင့်ချက်တွေရရှိမယ်လို့ယူဆထားပါသလဲ
။ You know, her leadership is well known and I think it will be an optimistic meeting, a supportive meeting.recognizing that there are major challenges still ahead in which the United States can be helpful.
ဒေါ်အောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုကတော့လူတိုင်းအသိပါ။ဒါကြောင့်အခုလိုသူနဲ့တွေ့ဆုံရမှာအပြုသဘောဆောင်ပြီးအားပေးထောက်ခံမှုဖြစ်စေမှာပါ။ရှေ့မှာအကဲဆန်းမှုတွေရှိနေတာကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့အကူအညီပေးနိုင်မှာဖြစ်ပေမဲ့နိုင်ငံရဲ့အနာဂတ်တိုးတက်မှုတွေကိုဒေါ်အောင်ဆန်းစုကြည်နဲ့တခြားနိုင်ငံအတွင်းမှာရှိတဲ့ပုံကူတွေကလည်းအမျိုးအမြင်ကြီးစွာဆောင်ရွက်ဖို့လိုအပ်ပါလိမ့်မယ်
။ခုလိုဆက်သွယ်မြင်မြန်ကွင်ပြတဲ့အတွက်ကြောင့်အများကြီးပဲကျေးဇူးတင်ပါတယ်ထဲလွတ်တော်မရှင်
။ဒါတော့အထက်လွတ်တော်မဘန်ကာရန်ကိုဒေါ်လာသန်းမြေမြန်တင်ပြခဲ့တာပါ။သောရရှင်များခင်ဗျာဒေါ်အောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်မတိုင်ခင်မှာပဲမြန်မာအရေးနဲ့ပတ်သက်လို့ဝါရှင်တန် DC မြို့မှာဆွေးနွေးပွဲတွေကြားနာပွဲတွေကျင်းပလိမ့်ရှိပါတယ်။ဒ ဒီမြန်မာနိုင်ငံအပေါ်ထားရှိတဲ့အရေးယူပိတ်ဆို့မှုတွေကိုပြန်ပြီးသုံးသပ်တဲ့အချိန်ထဲမှာအစိုးရရဲ့စွမ်းဆောင်နိုင်ခြေကိုပံ့ပိုးပြီးပွင့်လင်းမြင်သာမှုရှိဖို့နဲ့ရင်းနှီးမြှုပ်နှံမှုတွေတိုးတက်အောင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တိုင်ပင်လှုပ်ဆောင်သွားမယ့်အကြောင်းအမေရိကန်အစိုးရအရာရှိသူကပြောကြားပါတယ်။ဒေသစံတော်ချိန်အင်္ဂါနေ့မနေ့ပိုင်းဝါရှင်တန် DC အခြေစိုက် CSIS ကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနမှကျင်းပတဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးငြိမ်းချမ်းရေးလုပ်ငန်းတွေအပြင်အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးတိုးမြှင့်နိုင်ခြေခြေလှမ်းတွေပေါ်ပညာရှင်တွေနဲ့ကျွမ်းကျင်သူတွေသုံးသပ်ခဲ့ကြတာပါ။အဲ့ဒီပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ဦးသိန်းထိုက်ဦးကပြောပြပါမယ်
။မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့နေ့မှာပဲဝါရှင်တန်ခြေစိုက်သုတေသီအဖွဲ့တစ်ခုဖြစ်တဲ့ CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့မှမြန်မာနိုင်ငံအကြောင်းဆွေးနွေးပွဲကျင်းပတာပါ။ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်တွင်မြန်မာနိုင်ငံပေါ်အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့ရေးယူမှုတွေရုပ်သိမ်းရေးအမေရိကန်စိုးရနဲ့ဆွေးနွေးမယ်ဆိုတဲ့သတင်းတွေထွက်နေတဲ့အတွက်လည်းပိတ်ဆို့ရေးယူမှုဖယ်ရှားရေးနဲ့တည်ရောက်မှုကိစ္စမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိစ္စတွေဆွေးနွေးပွဲကိုလွှမ်းမိုးခဲ့ပါတယ်။အိမ်မီတော်မျိုးသားလုံခြုံရေးလက်ထောက်အကြံပေးအရာရှိဘန်ရော့စ်ကတော့စီးပွားရေးပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ So we want to make sure that our sanctions are not preventing the type of economic development investment
ကျွန်တော်တို့ရဲ့ပိတ်ဆို့တန်ခတ်မှုတွေကစီးပွားရေးဖွံ့ဖြိုးမှုအတွက်ရင်းနှီးမြှုပ်နှံမှုတွေတိုးဝင်လာတာကိုအဟံအထားမဖြစ်စေဖို့နဲ့မြန်မာပြည်သူတွေရဲ့လူမှုဘဝတိုးတက်ရေးကိုအထောက်အကူပြုတယ်ဆိုတာထင်ကြစေဖို့ဖြစ်ပါတယ်ဘလို့ဆုံးဖြတ်ချက်ဖဲချချဆွေးနွေးချက်တွေအားလုံးဟာဒေါက်တာဆန်းစုကြည်နဲ့အန်အေဒီဦးဆောင်တဲ့အစိုးရရဲ့အကြံပေးချက်တွေအတိုင်းဆောင်ရွက်သွားမှာဖြစ်ပါတယ
်ပိတ်ဆို့ရေးယူမှုကိစ္စတွေဒီမဟုတ်ပဲအစိုးရရဲ့ဆွမ်းဆောင်နိုင်ခြေတိုးမြှင့်အောင်ကူညီဖို့ရင်းနှီးမြှုပ်နှံမှုတွေကနေလူသမားခွင့်ရေးလေးစားလိုက်နာဖို့လက်ပေးလက်ယူကိရှင်းမှုစတဲ့ပွေလင်းမြင်သာပြီးအောင်မြင်မှုရအောင်လှုပ်ဆောင်ရေးမှာဘာတွေလုပ်ပေးနိုင်မလဲဆိုတာကိုအမေရိကန်အစိုးရကိုအကြံပေးဖို့လဲစီးပွားရေးကုမ္ပဏီတွေကိုတိုက်တွန်းထားတဲ့အကြောင်းမစ္စတာဘန်ရော့စ်ကပြောဆိုပါတယ်မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့လဲသူကအခုလိုပြောပါတယ
် One sensitive issue in this area has been the role of different countries
in China ဒီနေရာမှာအကျဆက်တဲ့ကိစ္စတစ်ခုကတော့တရုတ်နိုင်ငံအပါအဝင်နိုင်ငံတကာရဲ့အခန့်ကဏ္ဍဖြစ်ပါတယ်လူမျိုးစုံလက်နက်ကိုင်အဖွဲ့တချို့နဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးအရာပါအန်နယ်ဒီဥဆောင်တဲ့အစိုးရနဲ့တရုတ်နိုင်ငံအကြားဆက်ဆံရေးကောင်းမွန်မှုအပေါ်မှာကျွန်တော်တို့အနေနဲ့အားတက်မိပါတယ်ဒေါက်ဆန်းစုကြည်ဘက်ကကောင်းမွန်အောင်စ조사လိုက်နိုင်တာကိုအပြုသဘောဆောင်တဲ့တိုးတက်မှုလို့ကျွန်တော်တို့မြင်ပါတယ်ဒါကတဦးရဲ့အကျိုးမဟုတ်ပါဘူးအမေရိကန်ပြည်ထောင်စုတရုတ်အိန္ဒိယဥရောပနဲ့ဂျပန်နိုင်ငံအားလုံးမြန်မာနိုင်ငံတည်ငြိမ်ပြီးဒီမိုကရေစီနိုင်ငံဖြစ်နိုင်ရေးဟာသူတို့အကျိုးအဖြစ်လဲသတ်မှတ်ထားကြတာပါ
ဆွေဒီဘွဲမှာစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ Search Fund and Associates Company က Search Fund ကမြန်မာနိုင်ငံအတွင်းစီးပွားရေးဖွံ့ဖြိုးမှုတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းကိုရှင်းပြသွားပါတယ်သမ္မတအုံသိန်းစိန်လက်ထက်ရခိုင်ပြည်ပခစုံစမ်းရေးကော်မရှင်ထွေထွေတွင်းမှုလည်းဖြစ်လက်ရှိမတူကွဲပြားမှုနဲ့မြို့သားတည်မြဲရေးအဖွဲ့ညွှန်ကြားရေးမှူးဒေါက်တာကျော်ရင်လိုင်ကလည်းရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုရှင်းပြပြောဆိုသွားပါတယ်။ဆွေးနွေးပွဲမှာပါဝင်သူတို့ဖြစ်တဲ့ Renaissance Institute ကဥပပုဂံကတော့အမေရိကန်ပြည်ထောင်စုကပိတ်ဆို့ရေးယူမှုရုပ်သိမ်းတဲ့အချိန်ထဲမှာစီးပွားရေးလုပ်ငန်းလို့ကောင်းမဲ့အခွင့်အလမ်းတွေပြည်တွင်းမှာရှိလာဖို့လိုတယ်လို့သူ့အမြင်ကို VOE ကိုပြောပါတယ်။
ကျွန်တော်တို့ဗမာပြည်ကိုချတဲ့ဆန်ရှင်တွေပြန်ဖြည့်ရှင်းရမှာပေါ့နော်။ဆိုတော့ကျွန်တော်တို့မှကွန်မစ်စတီကူတည်သွားရမယ်ဖြစ်ဖြစ်နည်းနည်းခိတ်ချင်မှုပြီးရတယ်ပါဆန်ပါအဲ့ဒီတခုချင်းတခုချင်းကကျွန်တော်မြင်ရတော့အစီအဝေးပိတ်ဆို့မှုပါအခုလက်ရှိဆိုတော့မြင်တော့စီးပွားရေးရဘူးပြီးတော့လောလောကူလှုပ်လှုပ်ပြီးလို့ရတဲ့အနေထားကိုဘယ်သူပဲဖြစ်ဖြစ်ဒီဘယ်သူမှပို့ပြီးခွင့်လည်းမရဘူးလို့ပို့ပြီးတော့လည်းခွင့်ရနေရတယ်လောလောကူလှုပ်လှုပ်ပြီးလို့ရတဲ့အခွင့်အရေးအနေထားကိုလိုချင်တယ်အဲ့လိုလုံးမှလည်းဒီအလုတ်ကိုင်ခွင့်လန်းနေပြီးသူအတွက်ဖြစ်လာမယ်ဆိုတော့ဆိုလက်ရှိဆိုတော့လည်းလူစင်းစားလာတယ်ဆိုတော့
စီးပွားရေးလုပ်ငန်းတွေလိုပဲမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအဟံအတားတွေရှိနေတဲ့ဆိုတာကိုထောက်ပြသူကအရင်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီးဖြစ်တာဝန်ယူခဲ့တဲ့မစ္စတာဒေရစ်မစ်ချယ်ဖြစ်ပါတယ်။လက်ရှိ Albright Stonebridge သုတေသီအဖွဲ့ကြီးရဲ့အကြီးတန်းအကြံပေးအဖြစ်ဆောင်ရွက်နေတဲ့မစ္စတာဒေရစ်မစ်ချယ်ကအစိုးရရဲ့သဘောထားမဟုတ်ဘဲသူ့အမြင်ကို VOE ကိုခုလိုပြောပါတယ
်။ The biggest obstacle is mistrust.I mean there's been fighting yourself
အဓိကအဟံတာဖြစ်နေတာကတယောက်နဲ့တယောက်မယုံကြည်မှုပါလွတ်လပ်ရေးရာပြီးကလေးကတယောက်နဲ့တယောက်တိုက်ခိုက်လာကြတာပါဆွေးနွေးမှုတွေမှာကိုပြောချင်တာကိုပြောဖို့ထက်သူတစ်ပါးပြောတာကိုလည်းနားထောင်ဖို့လိုပါတယ်ဒီမိုကရေစီဆိုတာပြောပိုင်ခွင့်ရှိတာတခုတည်းမဟုတ်ပါဘူးနားထောင်ဖို့လည်းတာဝန်ရှိတာပါဒါကိုအစာပြိုးပြီလို့ကျွန်တော်မြင်ပါတယ်အမေရိကန်ပြည်ထောင်စုကလည်းရေရှည်ပံ့ပိုးကူညီမယ်လို့ကျွန်တော်မျှော်လင့်ပါတယ်ရေရှည်လုပ်ရမယ့်အလုပ်တစ်ခုလို့လည်းကျွန်တော်သိထားပါတယ်
အမေရိကန်မြန်မာဆက်ဆံရေးနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးအလားအလာတွေအကြောင်းပြောကြရင်းလူမျိုးစုဒေသအခြေအနေနဲ့ငြိမ်းချမ်းရေးပေါ်ရိုက်ခတ်မှုလူ့အဖွဲ့အစည်းတွေကြားသိမြတ်ရေးနဲ့ပရိပခါတွေထပ်မပေါ်ပေါက်ဒါစီအမြင်သဘောထားတွေကိုလည်းဆွေးနွေးပွဲမှာပြောဆိုသွားကြပါလိမ့်ခင်ဗျာ
။ဦးသိန်းထိုင်ဦးရဲ့တင်ပြချက်ဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုအလုံးကိုရုပ်သိမ်းလိုက်တာမျိုးမဖြစ်သင့်သေးဘူးလို့မြန်မာရေးလှုပ်ရှားသူတွေနဲ့လေးလာသုံးသပ်သူတွေကပြောဆိုလိုက်ကြပါတယ်။ဒေါန်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အစမှာခုလိုပြောကြတာပါ။ဒီအကြောင်းကိုဆက်ပြီးပြောပြချင်ပါတယ်။မြန်မာနိုင်ငံဟာဒီမိုကရေစီလမ်းကြောင်းပေါ်ကိုအပြည့်အဝမရောက်သေးတာကြောင့်ဒေါ်ဆန်းစကြည်ရဲ့အမေရိကန်ခီးစဉ်အတွင်းမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်မှုအလုံးကိုမယုတ်သိမ်းသင့်သေးဘူးလို့ဝါရှင်တန်ဒီစီအခြေစိုက်မြန်မာအရေးလှုပ်ဆောင်သူဒေါက်တာစိန်ဝင်းကသုံးသပ်ပါတယ်
။ဒီမိုကရေစီအပြည့်အဝသွားနိုင်မှုလိုတယ်။အဲ့တော့အပြည့်အဝမရောက်မချင်းဟောပေါ့နော်ဆန်ရှင်အကုန်လုံးကိုတော့မလျှော့သင့်ဘူးလို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့2008ဖွဲ့စည်းချုပ်ဆိုးမှုဥပဒေဘာမှမပြောင်းသေးတာပြင်ဆင်ဖို့တောင်မှအကြောင်းမရှိသေးဘူး။ဘာကြောင့်လဲဆိုတော့ရှင်းရှင်းပြောရင်တော့ဒီမိုကရေစီမရရင်တိုင်းပြည်ရဲ့ရေးရှိစီဝါရေးတိုးတက်မှုပါမဖြစ်နိုင်ဘူး
။မြန်မာပြည်သူလူထုအတွက်အကျိုးတစုံတရာဖြစ်မလာသေးဘဲနဲ့တော့လူပုဂ္ဂိုလ်တူချင်းပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေကိုမယုတ်သိမ်းသင့်သေးဘူးလို့ပြောလာသူကဝါရှင်တန်ဒီစီမြန်မာတန်ရုံးရဲ့တန်မှုဟောင်းဘူမှုအွန်လိုင်းတို့ဖြစ်ပါတယ်။
အကြီးကားတော့ဒီဗိုလ်ချုပ်မှုကြီးတန်းရှည်နဲ့မိသားစုပေါ့လေ။ဒါတော့ဒီပြည်သားတွေကတော့ခုန်နေပေါ့လေ။သူတို့ကနီးစပ်တဲ့ပုံကိုပါကြပါလေ။တိုက်ပြီးရဲ့သူတို့ခိုးရဝတ်ထားတဲ့ပတ်စံတွေတော်တော်များများကအဲ့ဒီပုံကိုလက်ထက်ပါကျွန်တော်တို့ရောက်နေတာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်အကြံပြုချင်တာကပေါ့လေ။သူတို့ရဲ့ပိုင်ဆိုင်မှုတွေအားလုံးကိုတိုင်းပြည်တည်အောင်ပြင်ညာပြီးတော့မှထိုက်တင်တဲ့အခွန်ဘဏ္ဍာပေါ့လေ။အခွန်ဆောင်ပြီးတော့မှသူတို့ကိုအပြန်သုံးသင့်ပါလေ။အမဘီသူဘီသားရတဲ့ကိုဘာမှမလုပ်သေးဘဲနဲ့တော့ sanction list လုပ်ပေးတင်နေပါဦး
။ရခိုင်ပြည်နယ်ညဉ့်ညမ်းဖွံ့ဖြိုးရေးအတွက် NLD အစိုးရကရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းလှုပ်ဆောင်လာတဲ့အပေါ်ကြိုးဆိုကြောင်းနဲ့အပြုသဘောဆောင်တဲ့ရလဒ်တွေကိုမျှော်လင့်ကြောင်းအမေရိကန်အခြေစိုက်ရိုဟင်ဂျာအသင်းဥက္ကဋ္ဌဒေါက်တာဝါကာဦးတင်ဖြစ်ပါတယ်
။ဒေါက်ဆန်ဆူဂျီကကော်ဖီအန်နမ်ကမရှင်ကိုစာပေလှုပ်တာကျွန်တော်ကြိုးဆိုပါတယ်။အဲ့ဒါကိုကျွန်တော်အားပေးပါတယ်။ကျွန်တော်တို့ပြောချင်တာကကိုဖီအန်နန်ကအင်မတန်အကျဉ်းချုပ်ရှိတဲ့ဒီပလိုမက်တရောအဲတော့ရခိုင်ဘက်ကရောမွတ်စလင်ရိုဟင်ဂျာဘက်ကရောသူ့အပေါ်မှာယုံကြည်မှုရှိဖို့ကျွန်တော်တို့တောင်းဆိုပါတယ်။အရေးအကြီးဆုံးကတော့ရခိုင်ပြည်မှာညီညွတ်ရေးအတွက်ရိုဟင်ဂျာနဲ့ရခိုင်ပြည်နဲ့အဆက်အသွယ်ကောင်းအောင်ရန်သူမှုမရှိအောင်အစိုးရကလုပ်တာကိုကျွန်တော်တို့ထောက်ခံပါတယ်။
မြန်မာတပ်မတော်နဲ့အမေရိကန်စစ်တပ်ကြားပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုအမေရိကန်လွှတ်တော်မှဆွေးနွေးနေတာကြောင့်မြန်မာတပ်မတော်ကလက်ရှိအတိုင်းသွားနေမယ်ဆိုရင်အဲ့ဒီပူးပေါင်းဆောင်ရွက်မဲ့အစီအစဉ်ကိုပြန်လည်သုံးသပ်သင့်တယ်လို့ထောက်ပြသူကနိုင်ငံတကာရောက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂွမ်ဆန်ဖြစ်ပါတယ
်။ကျွန်တော်ကြားလောက်ကတော့အမေရိကန်စစ်တပ်ကနေပြီးတော့မြန်မာစစ်တပ်ကိုပညာသင်ပေးတာလို့ပါလို့လွှတ်တော်ကနေပြီးတော့ဒီနေ့ရောစိတ်မက်နေထုတ်နေတာကျွန်တော်တွေ့ရတယ်ကျွန်တော်ပြည်နယ်မှာတော့စစ်တပ်ကနေပြီးတော့ဒီလူအခွင့်အရေးချိုးဖောက်ရတာတွေကြောင်ကြောင်စစ်စစ်ချိုးဖောက်ရအများကြီးရှိနေသေးတယ်။အဲ့လိုဆိုတော့ဘာမှမင်းမင်းရရပြုပြင်ပေါင်းလဲမှုမရှိသေးတဲ့သတ်မှတ်တော်တစ်ခုကဒီလိုနိုင်ငံကြီးတစ်ခုနဲ့ပူးပေါင်းလာပြီးဆိုကျွန်တော်တိုင်းရင်းသားတွေအတွက်အများကြီးနစ်နာ
ခီးစဉ်အစိုးမတက်ခင်ဒီသတင်းပတ်အကုန်လောက်မှာတိုင်းရင်းသားတွေကဒေါ်ဆန်းစုကြည်နဲ့တွေးဆုံခွင့်ရဖို့တောင်းဆိုထားကြပါတယ်ခင်ဗျာ VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ် VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com email လိပ်စာကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American အတန်ရဲ့ Voodoo နေ့မနေ့ခင်းအစီအစဉ်ကိုမနေ့9နိုင်အထိလိုင်းနူမီတာ32 kilohertz 935လိုင်းနူမီတာ40 kilohertz 9433လိုင်းနူမီတာ50 kilohertz 5999နဲ့လိုင်းလတ်190တို့ကနေဆက်ပြီးထုတ်လွှင့်နေပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာကမ္ဘာမီဒီယာတွေကမြန်မာပြည် American EDN 3အင်္ဂလိပ်သင်ခန်းစာနဲ့အတူဓာတ်ရိုက်လီလိုင်းအစီအစဉ်မှာတော့
ဟိုနိုင်ငံတီးတီးအနေနဲ့နိုင်ငံသားဒေသတွေဆောင်ရွက်တဲ့အခါမှာသူ့တိုင်းပြည်ရဲ့ဂျိုးစီရောကိုပထမဆုံးရှေ့ရှေ့ကြည့်ပြီးတော့ဆောင်ရွက်ကြတာကို
အကြခင်နောက်ပိုင်းမှာတင်ဆက်သွားမယ့်ဒိုင်းရိုက်လေးလိုင်းအစီအစဉ်မှာနားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီတာအဘော်နဲ့သတင်းဆောင်မတွေကိုမူရင်းအဘော်မပြတ်ဦးကျော်စံသားကစူးစီးတင်ဆက်ပါထားပါတယ်
။မြန်မာကောင်းဆောင်အာနာရီပူမိုတီဆောက်လာခြင်းမှာသူ့ဘော်မျောလင်းချက်တွေလည်းပူမိုမြင်မာလာခြင်းဆိုတဲ့ကောင်းဆောင်နဲ့ Stephanie G. Sept ရေးသားတဲ့ဆောင်မကို The New York Times ကထုတ်လွှင့်တင်ပြလိုပါတယ်။ဒေါန်ဆန်းစုကြည်ရဲ့နိုင်ငံတကာဆက်ဆံရေးဟာတစိုက်တည်းသာအဖြစ်ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်ဖို့ဖြစ်ပါတယ်။မြန်မာနိုင်ငံပြည်တွင်းအသတင်းထုတ်လုပ်မှုဟာအစ်တောင်အရှမှအမြင့်မားဆုံးဖြစ်ပေမဲ့54သန်းသောလူဦးရေနဲ့သန်း20ဟာခရီးလမ်းမပေါက်ရောက်တဲ့နေရာတွေမှာနေနေရဆဲလို့အရှဖွံ့ဖြိုးရေးဘဏ်ကဆိုပါတယ်။ရန်ကုန်မှာမကြာခဏမိပြတ်တာငွေကြေးဖောင်းပွားမှုနှုန်းမြင့်မားနေတာဆန်ထွက်ကြဆင်းသွားတာအခြေအနေလည်းရှိနေပါတယ်။အမေရိကန်ရဲ့ကျန်းစီနေတဲ့ပိတ်ဆို့ဒဏ်ခတ်မှုတွေဟာအလွန်ကြီးမြောင်းတဲ့ပြစ်မှတ်ကိုသာရည်ရွယ်ပြီးအမေရိကန်ရင်းနှီးမြှုပ်နှံမှုဝင်ရောက်နိုင်ရေးအတွက်အကြီးအကျယ်ထိခိုက်နိုင်စရာတော့မရှိပါဘူး။ဒါပေမဲ့ဘယ်လိုဒဏ်ခတ်မှုမျိုးကြောင့်ပဲဖြစ်ဖြစ်တိုင်းပြည်ဟာအန္တရာယ်ရှိတယ်လို့သတ်မှတ်ထားတာမျိုးဖြစ်နေတယ်ဆိုပြီးစီးပွားရေးအကြံပေးရှွန်တာနာကဆိုပါတယ်။အခုခါမြန်မာနိုင်ငံမှာအနောက်နိုင်ငံတွေစီကဗန်ဒိုက်တွေတခုမှမရှိသေးပါဘူး။တချို့ကတော့ကန့်သတ်မှုတွေရုပ်သိမ်းဖို့စောနေသေးတယ်လို့ယူဆကြတယ်လို့NLD အစိုးရမှခရိုနီရီကိုကင်တွယ်မဲ့မူဟာရအတိအကျမရှိဘူးလို့သုံးသပ်သူတွေလည်းရှိပါတယ်။လူအခွင့်အရေးအခြေအနေသိမတိုးတက်သေးဘူးလို့ဝေဖန်သူတွေလည်းရှိကြပါတယ်။ဒေါအောင်ဆန်းစုကြည်ဟာညဉ့်ညိုင်းညီလာခံကိုလည်းနေပြည်တော်မှာကျင်းပခဲ့ပါတယ်။တနိုင်ငံလုံးအပြစ်ခတ်ရစဲဖို့အတိအကျကြတယ်ဆိုတာကိုလက်ခံပုံရပါတယ်။ဒါပေမဲ့စစ်တပ်ရဲ့အကျိုးစီးပွားကိုထိခိုက်မဲ့ကိစ္စကိုမလုပ်ဖဲသူ့ရဲ့ကြီးမားတဲ့နိုင်ငံရေးအစိုးရကိုသုံးပြီးအရင်တုန်းကပိတ်ဆို့နေခဲ့တဲ့အတားအဆီးကိုတွန့်ဖယ်ပြီးညဉ့်ညိုင်းလုပ်ငန်းစဉ်ကိုဆက်လက်ဖို့ပဲရည်ရွယ်တယ်လို့ရစ်ချတ်ဟိုစီကသုံးသပ်ထားပါတယ်။တချို့ကတော့ဒေါအောင်ဆန်းစုကြည်နဲ့စစ်တပ်ရဲ့ဆက်ဆံရေးဟာဒီမိုကရေစီအခြေခံပြောင်းလဲရေးတဲ့နှစ်ဖက်ထိပ်ပိုင်းခေါင်းဆောင်တွေအကြားအာဏာအပေးအယူလုပ်နေကြတဲ့သဘောဖြစ်နေတယ်လို့ရှုမြင်ကြပါတယ်။ဒေါအောင်ဆန်းစုကြည်ဟာသူ့အတွက်အာဏာတည်ဆောက်ပေမဲ့သူ့ကိုဆက်ခံနိုင်မဲ့သူပြိုထောင်ပေးခြင်းမရှိပါဘူး။နိုင်ငံရေးရည်မှန်းချက်ပြတ်သားတဲ့88ခေါင်းဆောင်တို့ချို့ကိုလည်းဘေးဖယ်ခဲ့ပါတယ်။စစ်တပ်ကိုအရသာထင်ချူမှုလက်အောက်မှာထားရှိဟာဒေါအောင်ဆန်းစုကြည်လက်ထက်မှာတော့ဖြစ်လာနိုင်တယ်။ဒါလို့မှမဟုတ်ရင်တော့နောင်ဖြစ်လာနိုင်ကြမရှိဘူးလို့ NLD အရာရှိသူကပြောတယ်လို့လည်းရေးသားထားပါရခင်ဗျာ။ Nikkei Asian Review မှာတော့ဒေါအောင်ဆန်းစုကြည်ခီးစဉ်တွင်တန်ခတ်ပိတ်ဆို့မှုအမေရိကန်ပြန်စဉ်းစားမည်ဆိုတဲ့ကောင်းဆောင်နဲ့ Ken Moriya ဆိုရေးသားထားတာတွေ့ရပါတယ်။တန်ခတ်အရေးယူမှုတွေဟာမြန်မာပြည်သူတွေရဲ့လူနေမှုဘဝတိုးတက်စေမယ့်စီးပွားရေးဖွံ့ဖြိုးမှုနဲ့ရင်းနှီးမြှုပ်နှံမှုတွေအတွက်အဟံတားမဖြစ်စေဖို့လိုလာတယ်လို့ဥပမာရဲ့လက်ထောက်အမျိုးသားလူမျိုးရေးအကြံပေးဘန်ရုတ်စ်ကဆိုပါတယ်။အခုအသွင်ကူးပြောင်းရေးဟာပြည့်ပြည့်စုံခြင်းမရှိသေးဘူးဆိုတဲ့အချက်နဲ့မြန်မာပြည်ထဲရင်းနှီးမြှုပ်နှံမှုလှုပ်ဖို့ကိစ္စကိုရှင်ထိုးနေရတယ်လို့ဆိုပါတယ်။အခုခါမြန်မာပြည်မှာကိုကာကိုလာနဲ့တခြားအမေရိကန်ကုမ္ပဏီတချို့ရင်းနှီးမြှုပ်နှံမှုတွေလုပ်နေကြပေမဲ့ဖိတ်ကြဲကြဲပြန့်ပြန့်မရှိလှပါဘူး။တရရင်းနှီးမြှုပ်နှံတဲ့နိုင်ငံတွေရဲ့တစ်ကနေ10အထိစီးရင်ထဲမှာအမေရိကန်မပါဝင်ပါဘူး။အမေရိကန်လုပ်ငန်းရှင်တွေကတော့ကြံရှိနေသေးတဲ့တန်ခတ်ပိတ်ဆို့မှုတွေအလုံးကိုယူသိမ်းဖို့အိုဘားမားအစိုးရကိုဆော်ဩနေရတယ်လို့ရေးသားထားပါတယ်။တရုတ်ရေလောင်တမန်ပြဿနာဆိုတဲ့ဆောင်းပါးကိုတော့ Brahma Shalini က projectsyndicate.org မှာရေးသားထားပါတယ်။တရုတ်ဟာရေလောင်တမန်တွေကိုသိမ်းနှစ်သက်တယ်။လွန်ခဲ့တဲ့250အတွင်းတရုတ်တိဆောက်ခဲ့တဲ့ရေလောင်တမန်တွေဟာကြံကပနိုင်ငံအလုံးမှာတိဆောက်တဲ့စုစုပေါင်းပမာဏထက်ပိုများပါတယ်။ဒါပေမဲ့တရုတ်တွေစီမံကိန်းချပြီးမှတကယ်မလုပ်ဆောင်နိုင်သေးတာကတော့မြစ်ဆုံရေလောင်တမန်စီမံကိန်းဖြစ်ပါတယ်။နိုင်ငံတကာမှာအထူးကြံဖြစ်နေတဲ့ဆေးအစိုးရတရုတ်ကိုမိခိုးအားထားနေရတော့ရေအားလျှပ်စစ်ထုတ်လုပ်ဖို့တရုတ်ကစီစဉ်နေတာဖြစ်ပါတယ်။ကွန်ဆန်စုကြည်ဖွဲ့စည်းထားတဲ့ကော်မရှင်ကတရုတ်နဲ့မျက်နှာမပြတ်စေမဲ့ထောက်ခံတင်ပြချက်မျိုးလုပ်ကောင်းလုပ်လာနိုင်ပါတယ်။ သို့တော်လည်းပဲဒေါအောင်ဆန်းစုကြည်ဟာဗမ်လိုက်နိုင်ငံသားရေးဝါဒကိုတက်တက်မမဆောင်ရွက်နေသူဖြစ်ပါတယ်။ဒါကြောင့်တရုတ်အနေနဲ့မြန်မာနိုင်ငံသယံဇာတာတွေကိုစီမဲ့ကံမဲ့ထုတ်ယူနိုင်မဲ့အခြေအနေမရှိတော့ဘူးလို့ရေးသားထားပါခင်ဗျာ
။ဒါကတော့ကမ္ဘာမီဒီယာဒီထဲမှာဖော်ပြနေတဲ့မြန်မာပြည်အကြောင်းတွေကိုစူးစီးတင်ဆက်ခဲ့တာဖြစ်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာရအောင်ပါ။ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်းကပို့ချမှာဖြစ်ပါတယ်။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် idiom အသုံးကတော့
hang around
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက h a n g hang ချိတ်ထားတာ a r o u n d around ပါဝင်ခြင်းအနည်းတဝိုက်လို့ရည်ညွှန်းပါတယ်။ idiom အဓိပ္ပာယ်ကတော့သုံးတဲ့အပေါ်မှာမူတည်တာဖြစ်ပါတယ်။ခုပေးမယ့်ဥပမာမှာတော့ hang around အဓိပ္ပာယ်ကတနေရာရာမှာနေတာကိုဆိုလိုပါတယ်။George group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I don't like to hang around here after dark. My friend hung around just to see what the police were doing and ended up being arrested.
ကျွန်တော်တို့မွှေ့ချုပ်ရင်ဒီနေရာမှာမနေရဲဘူးဗျာ။ကျွန်တော်တငယ်ချင်းကတော့ရဲကဘာတွေများလုပ်မလဲဆိုတာသိချင်လို့စောင့်ကြည့်နေတယ်လေ။သူကိုရဲကဆုံးမတော့ဖန်သွားတာပေါ့လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I don't like to hang around here after dark. My friend hung around just to see what the police were doing and ended up being arrested.
Hang around ရဲ့နောက်အဓိပ္ပာယ်ကတော့လူတူအုပ်စုတစုနဲ့အတူတွဲတာသွာလာတာကိုဆိုလိုပါတယ်။ George group ပြီးတဲ့ဥမာကိုပိုရှင်းသွားအောင်နားဆင်ကြည့်ကြရအောင
်။ I hate hanging around with her.In the shopping center. It's so boring.
ကျွန်တော်တို့လေသူနဲ့ shopping center ကုန်တိုက်ကြီးမှာအချိန်ဖြုန်းရတာခြိုက်ကိုမခြိုက်ဘူးဗျာ။သိက်ကိုပြင်းစရာကောင်းတာပဲဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင
်။ I hate hanging around with her in the shopping center. It's so boring.
Hang around ရဲ့နောက်အဓိပ္ပာယ်ကတော့တော်ယုံနဲ့မပြောက်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။အထူးသဖြင့်မပြောက်ဘူးဆိုတော့ပြာနာရင်ယောဂဖြစ်ရင်ပေါ့ရှင် George group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် This rainy season dengue fever hung around for a couple months people especially children were very sick
ဒီနေ့မိုးရသည့်တုန်းကသွေးလွန်တုတ်ကွေးကလက်နဲ့ချီကြပြီးဖြစ်ခဲ့တယ်တော်ယုံနဲ့မပြောက်နိုင်ဘူးလူတွေအထူးသဖြင့်ကလေးတွေပြာနာလိုက်ကြတာဗျာလို့အဓိပ္ပာယ်ရပါတယ်
This rainy season, dengue fever hung around for a couple months. People, especially children, were very sick.
Hang
around.
အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနေ့ခင်းတိုင်းမှာဒေါ်လလတန်းကတင်ဆက်နေတာဖြစ်ပါတယ်အခုတော့အင်္ဂါည VOA တိုင်းရိုက်လေလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်မတ်ဆူမွန်ကအစီအစဉ်ထုတ်လုပ်တာဖြစ်ပြီးကိုသားညွန့်ဦးကဆွေးနွေးတင်ဆက်ထားတာပါ
မင်္ဂလာပါခင်ဗျာ Daily Life Season ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အခုအစိုးရသိရဲ့နိုင်ငံသားရေးမူဝါဒနိုင်ငံတကာဆက်ဆံရေးကိစ္စရပ်တွေကိုတုံ့သက်ပြဖို့ဖြစ်ပါတယ်။အဓိကတော့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ Dawn San Suu Kyi ဟာဆိုလို့ရှိရင်အခုဆိုလို့ရှိရင်ဒီဥရောပနိုင်ငံတွေကိုခီးထွက်ပြီးတော့အင်္ဂလန်မှာရှိပါတယ်။အခုထွက်လာပါပြီ Washington DC ကိုဒီနေ့ Washington စံတော်ချိန်ညနေပိုင်းမှာရောက်ရှိမှာဖြစ်ပါတယ်။ American England ခီးစဉ်မတိုင်ခင်မှာလည်းတရုတ်နိုင်ငံကသူတွားရောက်ခဲ့တာရှိပါတယ်ဒါအပြင်ဒီအာဆီယံအစည်းအဝေးထိပ်သီးအစည်းအဝေးတွေကိုလည်းတက်ရောက်ခဲ့တာရှိပါတယ်အဲ့တော့သူသဖြင့်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ဒီအစိုးရဖွဲ့ရဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်လို့ဒီလက်တလောအရင်ကာလကအစိုးရတွေနဲ့ဗာများခွာခြားလဲဆိုတာကိုသုံးသပ်ပြဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်တူကတော့လူ့ဘောင်တက်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်ဦးအောင်မိုးစောပါနောက်တူကတော့တန်နမန်ဟောင်းဖြစ်ပါတယ်အဝေးရောက်တန်နမန်တူဆိုပြီးတော့စာရေးရေးတဲ့ဦးခင်မောင်ကြီး ဖြစ်ပါတယ်သူတို့နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်ရေသုံးဥအောင်မိုးစောကိုဖိတ်ခေါ်ကြပါမယ်ခင်ဗျာဥအောင်မိုးစောကြားပါလား
ဟုတ်ကဲ့ကြားပါပါခင်ဗျာ
ဥအောင်မိုးစောခုနကျွန်တော်ပြောသလိုပါပဲဒေါန်ဆန်းစုကြည်နိုင်ငံကြီးရဲ့ဝန်ကြီးလုတ်ပြီးတဲ့နောက်မှာတရုတ်အာဆီယံအခုဆိုရှင်အင်္ဂလန်အမေရိကန်တောက်လျှောက်အနောက်နိုင်ငံတွေကတရုတ်နိုင်ငံကတူခီးအကုန်လုံးတော်တော်လေးဆုံလင်းထွက်လာပါပြီထွက်လာပြီးတော့လက်ရှိအစိုးရသိရဲ့နိုင်ငံတကာဆက်ဆံရေးနိုင်ငံကြီးမူဝါဒနဲ့ပတ်သက်လို့ထူးခြားခြားဗာများသတိထားမိလဲဦးအောင်မစော
ပထမတစ်ချက်ကတော့ကျွန်တော်တို့အင်ဂျင်ပေါ့နော်အင်ဂျင်တရုတ်ပြည်သူကနိုင်ငံတဲ့ဆက်ဆံရေးကောင်းမွန်အောင်ပူပေါင်းဆောင်မှုတွေရအောင်ဆောင်ရတဲ့အချက်တခုကိုကျွန်တော်သတိပြုမှုရဲ့ကြည်ရင်နဲ့ထဲမှာပဲအခုကျွန်တော်တို့အမေရိကန်နောက်ဆက်တွဲပေါ့နော်အမေရိကန်ပြည်ထောင်စုကိုလာရဲပေါ့ဒီခီးစဉ်တစ်ခုကတော့တော်တော်လေးကိုထူးခြားတဲ့ခီးစဉ်လို့ကျွန်တော်အနေနဲ့ပြောချင်တယ်ကြည်ရင်နဲ့ထဲမှာဒီခီးစဉ်တစ်ခုဇလုံးကကျွန်တော်တို့တိုင်းပြည်ရဲ့ခုနလိုငင်းငင်းရဲလိုပြဿနာမျိုးတွေကိုဖြေရှင်းနိုင်အောင်ကျွန်တော်တို့တိုင်းပြည်ရဲ့ကွန်ပျူတာတွေလုပ်ငန်းတွေကိုလုပ်နိုင်အောင်ဟိုပေါ့နော်နောက်တစ်ခုကခုနလိုဆန်ရှင်လိုကိစ္စမျိုးတွေကအစပေါ့နော်ရုပ်နိုင်အောင်ဒီလိုကိစ္စမျိုးတွေနဲ့ဆက်ဆက်နေတယ်လို့ကျွန်တော်တို့အဲ့လိုသတိထားမိပါလေရ
ဟုတ်ကဲ့ဥအောင်မိုးစောဒီဆန်ရှင်နဲ့ပတ်သက်လို့နောက်ပိုင်းမှာကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးဖို့ရှိပါတယ်လေးလိုက်မှမှာခဏနေပြပါအောင်ကျွန်တော်အဝေးရောက်တန်တမန်တူဦးဖြစ်တဲ့အငငယ်ဦးခမောင်ကြီးကိုဖိတ်ခေါ်ချင်ပါတယ်အငငယ်ဦးခမောင်ကြီးကအရင်တန်တမန်ဟောင်းတူလည်းဖြစ်ခဲ့တဲ့ကကြတော့အရင်အကာလစစ်စုကတလျှောက်ဒါဦးသိန်းစင်စုကလက်ထက်မှာလည်းဖြစ်ပါတယ်ဒီနိုင်ငံသားရေးမူဝါဒတွေနိုင်ငံတကာဆက်ဆံရေးတွေနဲ့အခုဒေါန်ဆန်းစုကြည်ဦးဆောင်တဲ့ဒီနိုင်ငံသားဝန်ကြီးဌာနရဲ့နိုင်ငံတကာဆက်ဆံရေးနိုင်ငံသားရေးမူဝါဒတွေနဲ့ပတ်သက်လို့ဗာမြကိုလက်ချက်တွေသတိထားမိပါလေဗျာ
ဒီနိုင်ငံသားရေးမူဝါဒကတော့ကိုလက်ချက်ကတော့တိတ်မရှိဘူးယာဟလာဘူချိုအောင်ဆန်းနဲ့ဥလူလူရှားသွားခဲ့တဲ့နိုင်ငံသားရေးလာစဉ်ပဲဒါဥလူကပထမဆိုဝန်ကြီးချုပ်ပြင်ခဲ့တဲ့ဒီပဲလိုက်လို့ဘာလို့ညတော့ဘုံချရတယ်။ဒါပေမဲ့ကျွန်တော်တို့တန်တမာနေနဲ့ပြောမယ်ဆိုတော့ပြည်တွင်းဟာနိုင်ငံသားကြီးကိုရုံများတယ်ဗျ။ပြည်တွင်းမအေးမချမ်းဟဲ့လားဒီတိုက်ပွဲတွေပြည်နေမဲ့မနေမချမ်းဖြစ်နေမဲ့ဆိုလို့ရှိရင်နိုင်ငံသားကြီးကတုံးလို့မရဘူး။ဒီနိုင်ငံသားကြီးဟာကြားဆုံးတယ်ဆိုတော့ကလည်း၆၀ခုနောက်ပိုင်းမှာကျွန်တော်နိုင်ငံမှာပြည်တွင်းမနေချမ်းဘူး။အဲ့တရားဥပဒေသူမရှိဘူး။လူခွင့်ရမရှိရှင်းနိုင်ငံများစုမရှိရှင်းအဲ့ဒါကြောင့်နိုင်ငံကြီးစီမံတာအကျဆုံးနေအဲ့တော့ဒေါအောင်သောစုကြည်တွေကသူ့ရဲ့အမျှော်မြေအင်မတန်ကြီးတယ်ခင်ဗျာသူကတရားဥပဒေစိုးမိုးရေးတို့ဟာလာလူခွင့်ရေးတို့ပြည်တွင်းရေးချမ်းရေးတို့ဇုံးပြီးပြီးတော့သူ့တတတော်လုံးနေခင်ဗျာအရေးကြီးတာကပြည်တွင်းရေးချမ်းရေးပဲပြည်တွင်းရေးချမ်းရေးပြည်တွင်းမှာငြိမ်းချမ်းပါနိုင်ငံတကာကလည်းအစီအမပြုမယ်အထောက်အကူပေးမယ်နိုင်ငံတကာအရင်းအမြစ်တွေဝင်လာမယ်အဲ့တော့ကြောင့်ပြည်တွင်းကြီးရေးနေသူနိုင်ငံရေးကိုနှစ်ခုလုံးကိုဥတွဲကြိုင်ပြီးတော့ဆောင်ရွက်နေတာအင်မတန်စိတ်ညော်ပါလေအဲ့လားနောက်တဲ့သူတွေဒါတွေကိုလုပ်တဲ့ချိန်မှာကျွန်တော်အရေးကြီးတာကကျွန်တော်ပြည်သူပြည်သားတွေနဲ့ကျွန်တော်ကိုယ်တိုင်ဒီညီလာခံကိုပြည်တွင်းကြီးရေးနေတာကိုတက်ခဲ့တာပါဗျာကျွန်တော်တို့ကိုယ်တိုင်ကလူလူလာလာနဲ့ပြည်တွင်းနေဆိုင်ကိုဆောင်ရွက်လို့ရတယ်ဆိုလို့ရှိရင်တိုင်းပြည်ကတိုးတက်လာမှာဆိုအမှန်ပါပဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဥက္ကမောင်ကြီးကိုတခုမေးချင်ပါလေအရင်1988မတိုင်ခင်ဥနေဝင်လက်ထက်ကပြောမယ်ဆိုလို့ရှိရင်တရုတ်နိုင်ငံနဲ့အဆင်မပြေပါဘူးအနောက်နိုင်ငံနဲ့ပို့ပြီးတော့ရိမ်းနဲ့ဆက်ဆံမှုရှိပါတယ်ဒါပေမဲ့ဥစောမောင်ဘုဂျိုစောမောင်နောက်ဘုဂျိုကြီးတန်းရွှေဘုဂျိုမူကြီးတန်းရွှေတို့လက်ထက်မှာဆိုလို့ရှိရင်တရုတ်နိုင်ငံအာဆီယံနိုင်ငံဒီနိုင်ငံတွေနဲ့ပို့ပြီးတော့ဆက်ဆံရေးနှီးဆက်ပါတယ်အနောက်နိုင်ငံတွေဆက်ဆံရေးဝေးခဲ့ပါတယ်အခုဒေါန်ဆန်းစစ်ကြီးလက်ထက်မှာဆက်ဆံရေးကအရှိရောအနောက်ကောအကုန်ခုခီးစင်တွေရကြည့်မယ်ဆိုရင်ဆက်ဆံမှုတွေရှိတော့ဒီအရှိနောက်ဆက်ဆံရေးကိုဟန်ချက်ညီညီသူဆက်ဆံသွားနိုင်ပါမလားအခြေအနေကမြန်မာနိုင်ငံလက်ရှိပဂတိအန်ဒီတာနဲ့
ကျွန်တော်ဆက်ဆံသွားနိုင်ပါလေဗျာခိုးတော့ကျွန်တော်ပါရုံမှာတန်တမဘဝမှာ26နှစ်နေလာလေဥနေဝင်းကိုအနောက်နိုင်ငံတွေကဆက်ဆံနေဆိုတာလေအပြင်းပါပါဟဲ့လားအတွင်းကြကြဆက်ဆံတာမဟုတ်ဘူးဝါဒရှင်ကလုံးဝမတူဟဲ့လားတကယ်ဟဲ့လားဟိုအာဏာရှင်တရားကိုသမူရှင်နိုင်ငံတူဆက်ဆံတယ်ဆိုတာအရေးပြီးတယ်ဆိုတာအဲဒီဗမာပြည်မှာနောက်အမျိုးမျိုးမရှိတဲ့ဟိုဥစ္စာရှိဟိုဒီမိုကရေစီမရှိတဲ့ဟဲ့လားဟိုဒီမိုကရေစီကိုလိုလားတဲ့လူတွေနေနေကလည်းဘာမှမလုပ်နိုင်တဲ့အချိန်မှာဟိုဥစ္စာတော့ဗျာမရှိဟိုတော့လည်းအောက်ကနေတော့လာအဲလုံးဝကိုကျွန်တော်သိသလောက်တော့အင်္ဂလန်နိုင်ငံလာတဲ့သူ့ကိုဘယ်သူမှအဖက်လုပ်တော့မဟုတ်ဘူးအဲဂျာမနီလာတဲ့ဘယ်သူမှအဖက်လုပ်တော့မဟုတ်ဘူးဆိုဗီယက်ကလည်းဟိုဖက်ဒီဖက်ခွာနေနေဆိုပြီးတော့နာမည်ကထွက်ပေါ်တယ်သူ့ဘာမှအဖက်မလုပ်ဘူး သူကထင်ရလို့တော့သူ့ဘဝသူ့ဘဝကြာဆုံးတယ်လို့နိုင်ငံရေးဌာနလည်းနိုင်ငံရေးပေါ်တည်ရအဲ့ဒါကြာဆုံးသွားတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့โอเคအငယ်ဥက္ကမောင်ကြီးလေလိုက်ပေါ်မှာခဏလေးနေပေးပါအောင်ခင်ဗျာကျွန်တော်ကောင်မိုးစောက်ကိုပြန်ဖိတ်ခေါ်ကြင်ပါလေကောင်မိုးစောက်ခုနကအငယ်ဥက္ကမောင်ကြီးဆွေးနွေးတဲ့မိကုံးပဲကျွန်တော်ပြန်မေးကြင်ပါလေအရှိအနောက်ဆက်ဆံရေးကိုမြန်မာနိုင်ငံအနေနဲ့တမာတမဲကြကြဟန်ချက်ညီညီဆက်ဆံနိုင်ပါမလားကောင်မိုးစောက်အမြင်သိကြပါလေ
ဟုတ်ပါဘို့ကျွန်တော်အနေနဲ့နားလဲတာပေါ့နော်ဟိုနိုင်ငံတီးတီးအနေနဲ့နိုင်ငံသားတိတ်တာတွေဆောင်ရတဲ့အခါမှာသူ့တိုင်းကြီးရဲ့ဂျိုးစီရောကိုပထမဆုံးရှေ့ရှေ့ကြည့်ပြီးတော့ဆောင်ရကြတာဟုတ်ဒေါက်ဆန်းစုကြည်အနေနဲ့လည်းပဲကျွန်တော်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်အနေနဲ့လည်းလက်ရှိအစိုးရအနေနဲ့လည်းပဲဒီနိုင်ငံကကိစ္စရေးဆောင်ရွက်တဲ့နေရာမှာဒီတကယ်ကျွန်တော်မြန်မာပြည်ရဲ့အကျိုးကိုတည်တည်ကြပ်ကြပ်တက်တက်ကြည့်ပြီးတော့ဆောင်ရွက်နေပုံရတယ်လို့အဲကျွန်တော်တော့အဲ့ဒီလိုကျွန်တော်ပြောချင်ပါတယ်။အထမတက်ကျွန်တော်ပြောချင်တာကဟိုလွန်ခဲ့တဲ့ဒီစေအစိုးရကာလတစ်လျှောက်လုံးပေါ့နော်။ဒေါက်ဆန်းစုကြည်အကျဉ်းချုပ်အခြားခံနေရတဲ့ကာလတစ်လျှောက်လုံးကAmerican အပါအဝင်အနောက်အုပ်စုဆိုတာဒီကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုရဲ့ဒီ naturally ပေါ့တဘာဝအရာကိုသူကိုမဟာမိတ်ပြီလို့ပြောလို့ရတဲ့အနေအထားရှိတယ်။ဒါကတစ်ချက်ပေါ့။တပြိုင်နက်တည်းမှာပဲဒီအကျယ်ကျောက်ကလွတ်မြောက်လာပြီးတဲ့အခါမှာဒေါက်ဆန်းစုကြည်ပြောနေတဲ့စကားတွေကိုတိတိကျကျကျွန်တော်နားထောင်မယ်ဆိုလို့ရှိရင်မတရုတ်ပြည်သူ့နိုင်ငံနဲ့ပတ်သက်လို့ပေါ့။ဒီနိုင်ငံကြီးဟာသူကျွန်တော်အင်ဂျင်နိုင်ငံကြီးဖြစ်တယ်နော်ကိုနဲ့မတည့်လို့ဆိုအဝေးရှောင်သွားလို့လည်းမရဘူးဒါကကိုအင်ဂျင်နိုင်ငံဖြစ်တယ်ကိုနဲ့အများရန်ပတ်သက်နေတယ်အများရန်ဆက်ဆံနေရမယ်ဆိုတဲ့ကိစ္စကိုဒီတက်လဲလဲပြောတာကိုကျွန်တော်မကြခဏဟိုကြိုကြားနေရတာရှိတယ်ကြိုင်နေတဲ့မှာပဲသူပြုတ်ပြီးသူတမနိုင်ငံကိုကျင်းနိုင်ကိုသူတွားတယ်တွားတဲ့အခါမှာတုတ်ပြီးသူတမနိုင်ငံရဲ့ကြိုးစုံမှုကတော်တော်လေးကိုပဲဟိုနွဲ့နွဲ့ထွေးထွေးရှိတယ်တော်တော်ကိုနွဲ့နွဲ့ထွေးထွေးရှိတဲ့ကြိုးစုံမှုကိုတွေ့ရတယ်နော်ဟိုအဲ့ဒီဟာကိုကြည်ချင်းအားဖြင့်ကို၌ကကျွန်တော်ထင်တယ်ဆက်ဆံရေးရဘက်တက်ဖက်စလုံးနဲ့ဒီအဆင်ပြေပြေစပြီးတော့ဆက်ဆံလာတာကိုတွေ့ရတယ်ပေါ့နော်အခုအချိန်နေအထီးလည်းပဲနော်ဒီစီပြုတ်ပြည်သူတော်နိုင်ငံတွေရောဒီကလေးအမေရိကန်ပြည်ထောင်စုတွေရောဟိုဆက်ဆံရေးကဟိုကောင်းမွန်တဲ့အနေအထားလို့ကျွန်တော်တို့ပြောလို့ရတယ်ဒါကြောင့်ကျွန်တော်မြင်တာကတော့ရှေ့မှာလည်းပဲပြေလည်နိုင်ကြတော့အကြောင်းရှိတယ်ပြေလည်နိုင်မှုအတွက်ကျွန်တော်မျှော်လင့်လို့ရတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတ
ယ်ဟုတ်ကဲ့ဦးအောင်မှုဆိုကျေးဇူးပါခင်ဗျာကျွန်တော်သရော့ရှင်တချို့ကသူတို့ဆွေးနွေးဖို့ဖုန်းနံပါတ်တွေပြေပို့ထားပါတယ်သူတို့ကိုဖိတ်ခေါ်ပြီးပါမယ်ကိုအောင်မှုဆိုကဦးခမောင်ကြီးရောလေးလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာအရှင်ဆုံးဦးတင်သေးဝင်းပြီဖိတ်ခေါ်ချင်ပါတယ်ဦးတင်သေးဝင်းပြီဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ဒါလူရတာဒါတော့စားသိကြီးရတာကနိုဘယ်ဆုရှင်ဆိုတော့ဘယ်နိုင်ငံကသူကြီးဆက်ဆံရတာပြည်ပြပါပဲလေနိုင်ငံကောင်းဆောင်နေဆိုတော့ကမ္ဘာကောင်းဆောင်နေနိုင်ငံကောင်းဆောင်နေလေသို့တော်လည်းပဲအတွင်းကျကျသူတို့ဒီနိုင်ငံသားလည်းသိကြတယ်မြန်မာနိုင်ငံအရောက်ကြီးစုံစမ်းလုံးဝမရှိသေးဘူးလူ့ခွင့်ရေးတွေတကယ်ဒီဝါရအပြည့်ဝမဟုတ်တော့ရဆရာကလည်းလူ့ခွင့်ရေးမှာကျွန်တော်တို့အတန်းတာတစ်ခုအထိဒီမိုကရေစီဒီလမ်းကြောင်းကိုရအောင်လူ့ခွင့်ရေးမရရှိသေးဘူးပေါ့နော်ဆိုတော့ဒီလိုပေါ်ပေါ်ဒီနိုင်ငံမှာဝင်ရောက်ပြီးရင်းနှီးမြှုပ်နှံမယ်ဆိုရင်တရားဝင်စုံစမ်းမှုမရှိရင်သူတို့ကဝင်ရောက်ရင်းနှီးမြှုပ်နှံမှာမဟုတ်ဘူးကြအဲ့ကျွန်တော်တို့ဒီရင်းကြီးကိုအရင်ဆုံးအစိုးရကဟိုကြည့်ရမယ်ကြည့်ပြီးမှဒီရင်းကြီးမှာကျွန်တော်တို့ကတကယ်နိမ့်မြတ်တာကတည်းကအစိုးရဆုံးမနိုင်တာအစိုးရဆုံးမနိုင်ပြီဆိုရင်တော့ကျွန်တော်နိုင်ငံတကာကိုဖိတ်ခေါ်လို့ရမယ်ဟိုနိုင်ငံတကာဖိတ်ဆိုအရေးယူမှုတွေကိုကျွန်တော်ဖြေကျော်ဖို့တောင်းဆိုလို့ရမယ်အဲ့လိုမှမဟုတ်သေးရင်တော့တရားဥပဒေဆုံးမကိုမချိသေးဘူးလူ့ခွင့်ရေးမရသေးဘူးဆိုရင်တော့ဘယ်တော့တောင်းတော့ဘူးဒေါ်အောင်သားစုကြီးပဲတောင်းတော့မပြောင်းအောင်တောင်းရနိုင်မယ်ကျွန်တော်မတင်ဘူးရသေးလားနော
်ဟုတ်ကဲ့ကုတင်ထဝင်းကျေးဇူးပါခင်ဗျာကျွန်တော်နောက်တစ်ယောက်တစ်ခါလေးဖိတ်ခေါ်ချင်ပါတယ်ဦးလှမြင့်တည့်ရဲ့ဦးလာမြင့်တဲ့ဆွေးနွေးမိများလို့ရပါပြီ
။ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့အခု NLD ဆိုရနိုင်ငံရေးမူဝါဒအစ်စ်ပြောင်းမှုလမ်းဆောင်လမ်းကွာရောက်နေပြီလို့ကျွန်တော်ကတော့ထင်ပါတယ်။ဘာလို့လဲဆိုတော့ပြီးခဲ့တဲ့မေလတုန်းကအမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီလာတို့ကဒီပမာဒီရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ကြောင်းလဲမှုအပေါ်မှာမူတည်ပြီးတော့ရေးယူမှုတွေကိုဖြေလျှော့သွားမယ်လို့သူပြောဦးပါတယ်။အဲဒီတုန်းကဒင်းစာရှင်းလင်းပွဲမှာဒေါ်စုကလည်းဗာပြောတယ်ဆိုတော့ဒီရေးယူမှုတွေပေါ်မှာဒီမှာကတော့စိုးရိမ်စိတ်မရှိပါဘူး။ဒါတရားသူအချိန်ကြရင်တော့ပြေရောက်သွားမှာလေလို့ပြောခဲ့ပါတယ်။တခါကျွန်တော်တို့တက်မတော် site ကိုကြည့်ပြရင်လည်းပဲတက်မတော်ကဘာပြောတုံဆိုတော့ငင်းငိုင်းရမှသူကဒီလှစ်တော်တွေကနေပြီးတော့ကိုစားပြူတာတွေကိုပြန်ပြီးတော့ရုပ်သွားမယ်လို့သူပြောပါတယ်ခင်ဗျ။အဲ့တော့တခါကျွန်တော်တို့တိုင်းပြည်အခြေအနေကြည့်ရင်လည်းပဲဟာလာကျွန်တော် infrastructure တွေတော့ညံ့ပါတယ်။သူကအုပ်ချုပ်မှုညံ့ဖြစ်ပါတယ်။နော်အဲ့လိုအခြေအနေမျိုးပတ်ပေါင်းဆုံးကျွန်တော်အားလုံးပေါင်းဒီချက်လောက်ကြည့်တာပေါ့နော်။အဲအဲ့ဒီအချက်တွေကိုဒေါ်စုဟာဒါတွေကကျွန်တော်တို့အကုန်လုံးထည့်သွင်းစဉ်းစားပြီးတော့နိုင်ငံရေးမူဝါဒအတိအချမယ်လို့ကျွန်တော်ကတော့
ရန်ကုန်လမ်းကရောက်ပြီလို့ယူဆပါတယ်ခင်ဗျာကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဦးလာမြင့်ကျေးဇူးပါခင်ဗျာဂျန်နဲ့ပတ်သက်ပြီးတော့ကျွန်တော်ဦးလာမြင့်တို့ဦးထင်ထင်ထင်းဝင်းတို့ဆွေးနွေးသွားတဲ့ချက်တွေကမိကုန်းပြန်ထုတ်ချင်ပါတယ်အတိအကျတော့ခုနကဆွေးနွေးသွားကြတဲ့ထက်မှလမ်းကုန်လမ်းကရောက်နေပြီနောက်တစ်ခါပြည်တွင်းရေးဟာနိုင်ငံကြီးပေါ်မှာနိုင်ငံကြီးမူဝါဒပေါ်မှာမူတည်ပါတယ်ဆိုဥက္ကမကြီးဆွေးနွေးတဲ့အချက်ပေါ်ပါပဲလက်ရှိမြန်မာနိုင်ငံထဲမှာကဖွဲ့စည်းပုံရဆိုလို့ရှိရင်အရက်ဖက်အုပ်ချုပ်ရေးအောက်မှာစစ်တပ်ကလုံးလုံးမရောက်တဲ့အခြေအနေတော့ဖြစ်နေပါတယ်ခင်ဗျာအငယ်ဥက္ကမကြီးအဲ့တော့ဒီအနေထားမှာခုနကနိုင်ငံတကာဆက်ဆံရေးမှာဒါသွားပြီးတော့ရိုက်ခတ်မှုတွေရှိလာနိုင်မှာသေးလား
ရိုက်ခတ်မှုတော့ရှိမယ်ဒီတဲ့ကိုဒီကတော့ကျွန်တော်တို့ပြည်တွင်းစစ်ဖြစ်နေတာလဲကိုလူမျိုးချင်းချင်းဟဲ့လားကိုနိုင်ငံပြည်စပ်သားချင်းချင်းကျင်းတော့ကလေးလူငယ်တွေကိုလို့စာမသိရပါဘူးဒုက္ခရောက်နေတယ်ဒါကိုအဓိကဥနောက်နဲ့စဉ်းစားပြီးတော့အာဂါဘာကြီးပထမနဲ့လောက်ကြလို့ရှိရင်နိုင်ငံရေးရတာနဲ့တိုင်းပြည်အလုံးရင်းနဲ့အရင်းအမြစ်တွေဝင်လာမယ်ဟဲ့လားပညာရေးအကျမ်းမာရေးဟဲ့လားအကုန်လုံးဖက်မှာပြည့်စုံလာမယ်တို့တော့ဒါပဲကျွန်တော်ယုံကြည်တယ်ဗျ
ဦးအောင်မှုစောရဲ့အမြင်သိချင်ပါတယ်သူတို့ကတော့သူတို့နိုင်ငံရဲ့အကျိုးစီးပွားသူတို့နိုင်ငံရဲ့အနေအထားအရသူတို့စဉ်းစားတာပေါ့နော်မြန်မာနိုင်ငံရဲ့လက်ရှိလိုအပ်ချက်နဲ့မြန်မာနိုင်ငံရဲ့အနေအထားအရဆိုရင်အရေးယူမှုတွေကရှိသင့်သေးလားမရှိသင့်တော့ဘူးလား
ကျွန်တော်တို့နိုင်ငံရဲ့ဒီအပြောင်းလဲဖြစ်ဖို့ဆိုရင်တော့ဆက်ပြီးတော့ကျွန်တော်တို့ဟိုကျွန်တော်ပြည်သူလူထုအနေနဲ့ပေါ့နော်ကျွန်တော်တို့ပြည်သူလူထုအနေနဲ့ဖြစ်ဖြစ်နိုင်ငံရဲ့အင်အားစုတွေအနေနဲ့တက်ဖြစ်ဖြစ်အားလုံးလက်တွဲပြီးတော့ဒီအပြောင်းလဲကိုဆက်တွန်းဖို့လိုအပ်သေးတယ်လို့ကျွန်တော်အနေနဲ့တော့ယူဆတယ်သို့တော်လည်းပဲကျွန်တော်တစ်ချက်ပြောချင်တာကဒီနေ့အပြောင်းလဲတစ်ခုလုံးပေါ့နော်အပြောင်းလဲတစ်ခုလုံးကိုပဲဖြစ်ဖြစ်ခဏနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းကိုပဲဖြစ်ဖြစ်ခဏဦးဆောင်နေတဲ့သူကပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့ပုံစံတွေဖြစ်တယ်သူတို့အဆုံးအဖြတ်ကကျွန်တော်တို့ပြောတာဆိုတာရဲ့စာလို့ရှိရင်နိုင်ငံတကာကသူတို့ပြောတာဆိုတာကိုပို့ပြီးတော့ပဲနားထောင်မှာဖြစ်တယ်သူတို့အဆုံးအဖြတ်ကပို့ပြီးတော့ခဏကျွန်တော်တိုင်းပြည်ရဲ့နိုင်ငံရေးလမ်းကြောင်းဖြစ်တယ်သူတို့ဘယ်လိုကြောင်းလဲကျင်လဲသူတို့ဘလို့သားကျင်လဲဆိုတာကအဓိကပူကြနေရလို့ကျွန်တော်အဲ့လိုပြောချင်ပါတယ
်ဟုတ်ကဲ့ဥက္ကမောင်ကြီးအမြင်လည်းသိချင်ပါတယ်အာဆီယံကိုမြန်မာတကယ်ပဲနိုင်ငံကြီးမူဝါဒအရဥဆောင်နိုင်မလားအငယ်ဥက္ကမောင်ကြီးအမြင
်တကယ်တော့အာဆီယံတိုက်ပါအာဆီယံကဒေါ်ဆန်းစီကနိုဘယ်ဆုတွေရထားတယ်ဘယ်ကဘာလုံးကဆုတွေပေးတော့ရာရောရှိတယ်အဲ့လိုလူမျိုးကအဲ့လိုပုဂ္ဂိုလ်မျိုးကအာဆီယံနဲ့မှမရှိဘူးဗျာဟောနောက်ပြီးတော့သူ့ကိုနောက်နိုင်ငံကဖြစ်ဖြစ်ပြည်ပြည်ကဖြစ်ဖြစ်လေးစားတယ်အကုန်လုံးအရေးပြည်တယ်အဲ့ဒီဒေါ်ဆန်းစုကြည်ကိုအာဆီယံမှာခေါင်းဆောင်တင်ပေးလို့ရှိရင်အာဆီယံနဲ့ဟဲ့လားအမေရိကန်ဆက်ဆံရေးတို့အမေအာဆီယံနဲ့ပြည်ပြည်ဆက်ဆံရေးတို့ဟာပုံမူပြီးတော့ခေါင်းပေါ်လာမလို့သူတို့ယုံကြည်တယ်ဘာလို့လဲဆိုတော့ဒေါ်ဆန်းစုကြည်ကအင်္ဂလိပ်သာပြောတာဆိုတာဟဲ့လားအကုန်လုံးကအမှန်တန်ကျိုးနေတယ်သူရဲ့ခေါင်းဆောင်မှုကတန်လေးနဲ့တဲ့အဲ့ဒါအတူတူအယူဆရရှိတယ်ဆိုတော့အာဆီယံကအလိုလေးအောင်တောင်းတစီခေါင်းဆောင်လာလို့ပါလို့ပြောတော့မဟုတ်ဘူ
းဟို
သူတို့တဲ့ပါလို့ခေါင်းဆောင်လုပ်ပါလုပ်ပါလို့ပြောတာသူတို့အကျိုးတွေပါပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာအငယ်ဥက္ကမောင်ကြီးကျေးဇူးပါခင်ဗျာကျွန်တော်ဒိုင်းလီလိုက်စီစဉ်အချိန်လေးဆစ်သွားလို့ပါဝင်ရောက်အတိအကဆွေးနွေးပေးတဲ့ဒီပေါင်းတဲ့ဒီမိုကရက်တစ်ပါတီဥပဒေဥအောင်မိုးစောနောက်အဝေးရောက်တန်တမာတကူဖြစ်တဲ့ဥက္ကမောင်ကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ view ရဲ့ဒိုင်းလီလိုက်စီစဉ်ဒီမှာကျွန်တော်ကပြပါ
ကိုတန်းညူဆွေးနွေးတင်ဆက်တဲ့ VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာ VOA အမေရိကန်တန်ရဲ့ဗိုလ်တူနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
တတော်ပြုံးတဲ့ဒဏ်ခံရတဲ့ကမ္ဘောဒီးယားနိုင်ငံရဲ့သဘောဝတော်ရိုင်းသက်ရှိတွေအတွက်သတင်းကောင်းတစ်ခုကတော့ဇူလိုင်လထဲမှာနယူးယောက်မှာသဘောတူခဲ့တဲ့သမိုင်းဝင်ကာဗွန်လွှဲပြောင်းရေးဆိုင်ရာသဘောတူညီချက်တစ်ခုကိုအကောင့်ထည့်ဖော်ဖို့အတွက် WSC သဘောဝတော်ရိုင်းသက်ရှိထိန်းသိမ်းရေးအဖွဲ့နဲ့ကမ္ဘောဒီးယားတာဝန်အစိုးရတို့ကြားအရေးပါတဲ့သဘောတူညီချက်ကိုဖနွန်ပင်မှာမကြာသေးခင်ကပဲလက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပါတယ်။ဒီအခမ်းအနားမှာကမ္ဘောဒီးယားနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဝီလျံဟစ်တက်ရောက်မင်းကွန်းပြောကြားခဲ့ပြီးကမ္ဘောဒီးယားသဘောဝဝန်ကျင်ဆိုင်ရာဝန်ကြီးဌာနကဝန်ကြီးဆေရှန်မယ်နဲ့နိုင်ငံခြားရေးဌာနကဒေါက်တာဆမ်မ်ချီအပြင် WSC ကရော့စ်စင်ကလဲရိုပါတက်ရောက်ခဲ့ပါတယ်အခုချက်မှတ်မယ့်စီမံကိန်းမှာတက်တော့ပြုံးကိမှုကြောင့်ကာယိုစီမာဘေးမဲ့ဥယျံထိခိုက်မှုရှိနေတာကိုပြန်ပြီးထိန်းသိမ်းဖို့စီမံခန့်ခွဲမှုပုံမခိုင်မအောင်လုပ်ဖို့ဒေတာရင်းလူမှုအတိုင်းဝိုင်းတွေအတွက်မြေယာပိုင်ဆိုင်မှုဆိုင်းရလုံခြုံမှုရှိစေဖို့တက်တော့ရဲ့ပစ္စည်းတွေရေရှည်မှန်မှန်ကန်ကန်ရနိုင်ဖို့နဲ့ဒေတာဖွံ့ဖြိုးရေးစီမံကိန်းတွေအကောင့်ထည့်ဖော်ဖို့တွေပါဝင်ပါတယ် မွန်ဒူကီရီခဲနဲ့မှရှိတဲ့ဒီဘေးမဲ့ဥယျာဉ်ဟာဟက်တာ3သိန်းလောက်ကျယ်ဝန်းပြီးကမ္ဘောဒီးယားနိုင်ငံရဲ့လက်ကျန်တစ်တောတွေထဲမှာအရေးပါဆုံးတစ်နေရာလို့သံမကြီးကပြောပါတယ်ကမ္ဘောဒီးယားတစ်တောတွေဟာတဘောဝမျိုးစိတ်တွေကိုထိန်းသိမ်းထားတဲ့နေရာမို့တကမ္ဘာလုံးအတွက်အရေးပါပါတယ်လို့လည်းပြောပါတယ်ကာယိုစီမာဘေးမဲ့တောတတော်ထဲမှာမျိုးတုံးတော့မဲ့ရှားပါအပင်နဲ့တဘောဝမျိုးစိတ်ပေါင်း60ကျော်ရှိနေတာပါဒီဘေးမဲ့တော့ဝင်းကျင်မှာသူ့ကိုမိခိုရှင်သန်နေထိုင်ရမယ်လူမှုတိုင်ဝမ်ကယာနဲ့ချီရှိပါတယ်ဒါပေမဲ့ဒီတော့တွေဟာဆူဆူဝါဝါအချင်းချောက်ခံနေရတယ်လို့ပြောပါတယ်အမေရိကန်ပြည်တော်စုအနေနဲ့ဒီဘေးမဲ့တော့နဲ့အတူပရီလမ်တော့ကန်ဒမန်တောင်တန်းတွေနဲ့တခြားဒေသတွေကတစ်တော့ပြုံးတိမှုကိုတိုက်ဖြတ်ဖို့အတွက်နှစ်ပေါင်းများစွာပဲကမ္ဘောဒီးယားစုအနေနဲ့အနိကလက်တွဲဆောင်ရွက်နေတယ်လို့သံမကြီးကပြောပါတယ်ကေအိုစီမံဘေးမဲ့တော့ကတဘောဝမျိုးစိတ်တွေကိုထိန်းသိမ်းဖို့အတွက်ဒေတာဝကန်တွေတဘောဝရှင်တန်တိုးထက်ဖို့အတွက်နဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းကိုထုတ်လုပ်မှုနည်းတာနဲ့မျှကာမိမဲ့ဈေးအတွက်နိုင်ငံတကာကာဗွန်ဈေးကွက်ထဲလွှဲပြောင်းနိုင်တဲ့ကာဗွန်ခရက်ဒစ်ပေးနိုင်အောင် USA ကငွေချေးရောနည်းပညာအကူအညီတွေပါပေးပြီးပံ့ပိုးခဲ့တာဟာလွန်ခဲ့တဲ့၄နှစ်ခရဲကပါတစ်တော့ပြုံးပြီးရော့ဘာသွားမှုကြောင့်ထွက်လာတဲ့ဖန်လောင်ရင်တန်းကိုထုတ်လုပ်မှုရှော့ချပစ်တဲ့ REDD စီမံကိန်းရဲ့အစိတ်ပိုင်းဖြစ်ဒီလှုပ်ဆောင်မှုတွေကိုဆက်ပြီးလှုပ်ဆောင်ပေးနေတာဖြစ်ပါတယ် WSC လို့အဖွဲ့အစည်းမျိုးနဲ့လက်တွဲပြီးလှုပ်တာဟာနိုင်ငံတကာပံ့ပိုးမှုတွေထဲမှာတိတ်အရေးပါပြီးဒီအဖွဲ့မျိုးဟာအစိုးရရဲ့ရည်မှန်းချက်ပန်းတန်ရအောင်ကျဉ်းကျဉ်းချင်းချင်းအကူအညီပေးနိုင်တယ်လို့ဒီအဖွဲ့ဟာကမ္ဘောဒီးယားကတန်ဖိုးထားတဲ့သူ့တဘာဝတယံဇာတကိုသာမကပဲဒီတန်ဖိုးထားမှုအတွက်နိုင်ငံတကာကပါဝိုင်းပြီးကူညီအောင်အတွက်လှုပ်ပေးနိုင်ပါတယ်အခုရလိုက်တဲ့သဘောတူညီချက်ကနေအစိုးရဂျိုးပန်းမှုတွေကိုပံ့ပိုးပေးုံသာမကဘဲကမ္ဘောဒီးယားနိုင်ငံတစ်တော်တွေကိုရောဝင်းကျင်နေလူမှုရှင်သန်ရပ်တည်မှုကိုပါအကျိုးရှိစေမယ်အနာဂတ် REDD နဲ့သဘောတူညီမှုတွေအတွက်အခြေခံအုတ်မြစ်ချတာလည်းဖြစ်ပါတယ်လို့တမန်ကြီးကပြောကြားခဲ့ပါတယ
်မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
ကုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘုံမဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုမတ်ဆုမြတ်မွန်ကပြောပြပေးပါအောင်ခင်ဗျာ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာကျမတို့အတန်လွင်ပြီးမကြခင်အချိန်ပိုင်းအတွင်းမှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်စီကိုရောက်ရှိလာတော့မှာဖြစ်ပါတယ်ပုံထုံးနေကြရင်သမ္မတဩဘားမားနဲ့ဒေါက်ဆန်းစုကြည်တွေ့ဆုံမှာဖြစ်ပါတယ်ဒါပြင်ဒုသမ္မတဂျိုးဘိုင်ဒန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီတို့အပြင်တခြားအစိုးရအရာရှိတွေလွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံမှုရှိပါတယ်။သမ္မတဩဘားမားနဲ့တွေ့ဆုံမှုအတွင်းမှာပြည်ဆက်ပြီးတော့တိုးတက်ဖို့လိုအပ်နေတဲ့ဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲရေးကိစ္စတွေနဲ့အတူပိတ်ဆို့တန်ခတ်မှုတွေနဲ့ပတ်သက်လို့လည်းဆွေးနွေးကြလိမ့်မယ်လို့ခန့်မှန်းရပါတယ်။အမေရိကန်အနေနဲ့ဒီမြန်မာနိုင်ငံအပေါ်ချမှတ်ထားဆဲဖြစ်တဲ့အရေးယူပိတ်ဆို့မှုတွေအားလုံးကိုဖယ်ရှားဖို့ကအသင့်မဖြစ်သေးဘူးလို့နိုင်ငံခြားရေးဌာနပြောခွင့်ရသူကပြောပါတယ်။ဒေါက်ဆန်းစုကြည်ဝါရှင်တန်မြို့တော်ကိုရောက်လာမဲ့နေ့မှာပဲဒီဩဇာညောင်းတဲ့အမေရိကန်အထက်လွှတ်တော်အမတ်ဘန်ကာဒင်နဲ့ဂျွန်မက်ဂိန်းတို့ကမြန်မာနိုင်ငံကနိုင်ငံရေးအပြောင်းအလဲတွေနဲ့ဖွံ့ဖြိုးတိုးတက်ရေးကိုထောက်ခံတဲ့ဥပဒေကြမ်းတစ်ခုကိုလွှတ်တော်ကိုတင်သွင်းခဲ့ပါတယ်။ဒီမြန်မာနိုင်ငံကလူနည်းစုရိုဟင်ဂျာမွတ်စလင်တွေရဲ့အရေးကိစ္စကိုသမ္မတဩဘားမားနဲ့တွေ့ဆုံတဲ့အခါမှာဒေါက်ဆန်းစုကြည်ဘက်ကနေဘလို့ပြောမလဲဆိုတာကိုလူ့အခွင့်အရေးအဖွဲ့တွေဘက်ကလည်းစိတ်ဝင်စားနေကြပါတယ်။ရိုဟင်ဂျာတွေခံစားနေကြရတဲ့ဒုက္ခတွေအတွက်ဒေါင်ဆန်းစုကြည်အနေနဲ့ချက်ချင်းဆောင်ရွက်မှုတွေလုပ်အောင်လို့ဒေါင်ဆန်းစုကြည်ကိုပြောဖို့အမေရိကန်တာဝန်ရှိသူတွေကိုအလေးအနက်ပြောကြားထားတယ်လို့အမေရိကန်မြောက်အမေရိကရိုဟင်ဂျာအဖွဲ့အစည်းဥက္ကဋ္ဌဝါကာဦးတင်က VOA ကိုပြောပါတယ်ဒေါက်ဆန်းစုကြည်ဟာဒီဗြိတိန်နိုင်ငံကနေပြီးတော့အင်္ဂါနေ့ညနေပိုင်းမှာထွက်မလာခင်အစောပိုင်းတုန်းကတော့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေရဲ့အမှတ်10ဒေါင်းနယ်လက်နဲ့အင်ကိုတွားရောက်တွေ့ဆုံခဲ့ပါတယ်။ဒီခါဒီအမေရိကန်သမ္မတရာဒူးကိုဆက်ခံဖို့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်ဟာအရေးအချင်းအရှိဆုံးသူဖြစ်တယ်လို့ဒီဖီလာဒယ်ဖီးယားမြို့မှာပြုလုပ်ခဲ့တဲ့ကလင်တန်အတွက်မဲဆွယ်ပွဲမှာသမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းကြီးညွှန်းကိုမဆုမျက်မွန်ကပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရင်းမှုကဦးဆန်မိုးဝေဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့9နိုင်ထိလိုင်းနူမီတာ30 40 49 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်သွားရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ကညောင်ဝင်းအောင်ပါ
The
This program has come to you from the Voice of America, Washington.